Welcome to the Voice of America in Burmese.
Mingla nya de ma da da shin nya shin. BOE American တရေ2020ခုနှစ်နိုဝင်ဘာလ18ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းကီလိုမီတာ1925 32နဲ့လိုင်းလမီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတန်းရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးပါမယ်ရှင်။American အခြေစား Pfizer ဆီးကုမ္ပဏီကနိုင်ငံတွင်းပြည်နယ်လေးခုကိုစမ်းသပ်ဆဲ COVID-19 ကာကွယ်ဆီးသည်ပို့ဆောင်တဲ့အစီအစဉ်ကိုစတင်စမ်းသပ်ပြုလုပ်လိုက်ပါတယ်။ COVID-19 ကာကွယ်ဆီးကုပို့ဆောင်ရမှာအခက်အနေထားနဲ့တည်ဆောင်ရမှာမို့ဆီးဖြန့်ပြုရမှာအခက်အခဲတွေရှိနေတာပါ။ Pfizer ကစမ်းသပ်နေတဲ့ဒီကာကွယ်ဆီးက90ရာခိုင်နှုန်းထိရောက်မှုရှိတာကိုကနဦးစမ်းသပ်မှုအခြေအနေတွေကဖော်ပြနေပါတယ်။ဒါပေမဲ့ဒီစမ်းသပ်ကာကွယ်ဆီးကရေကဲမှအောက် 94 degree Fahrenheit မှာထားပြီးတော့တည်ယူဖို့လိုအပ်တာပါ။ဒါကစံနှုန်းအရတခြားကာကွယ်ဆီးတွေထက်ကိုပိုပြီးတော့အေးခဲတဲ့အနေအထားမှာတည်ယူဖို့လိုအပ်တာဖြစ်ပါတယ်။အခုစမ်းသပ်ဆဲ COVID-19 ကာကွယ်ဆီးကို Rhode Island, Texas, New Mexico နဲ့ Tennessee ပြည်နယ်တွေကိုပေးပို့သွားမှာဖြစ်ပါတယ်။အခုလိုစမ်းသပ်ပေးပို့တာကကြံတခြားပြည်နယ်တွေနဲ့နိုင်ငံတကာအစိုးရတွေအတွက်စီးတင်ပို့တဲ့အခါမှာလိုအပ်တဲ့စံနှုန်းသတ်မှတ်ချက်တွေတည်လာနိုင်တယ်လို့တနင်္လာနေ့ကကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့အခုလိုကနဦးစမ်းသပ်ပေးပို့တာဟာဒီပြည်နယ်လေးခုမှာကြံပြည်နယ်တွေထက်ဆော့ပြီးတော့ကာကွယ်ဆေးထိုးပေးဖို့မဟုတ်ကြောင်းကိုလည်းဖော်ပြထားပါတယ်။ Pfizer ဆီးကုမ္ပဏီက COVID-19 ကာကွယ်ဆေးစမ်းသပ်မှုတတိယအဆင့်ကိုလူတွေနဲ့စမ်းသပ်ပြုလုပ်နေတာဖြစ်ပြီးနိုဝင်ဘာလတတိယအပတ်လောက်မှာဆေးနဲ့ပတ်သက်လို့လုံလောက်တဲ့အချက်လက်တွေရလိမ့်မယ်လို့မျှော်မှန်းထားပါတယ်။ဆေးရဲ့ဘေးအန္တရာယ်ကင်းရှင်းရေးဆိုင်ရာအချက်လက်တွေပေါ်မူတည်ပြီးနောက်ပိုင်းမှာဒီကာကွယ်ဆေးကိုအရေးပေါ်သုံးစွဲခွင့်လျှောက်ထားရမှာဖြစ်ပါတယ်။အမေရိကန်မှာအခုထိ COVID-19 ကူးစက်သူ 17.2 သန်းနဲ့သေဆုံးသူက 24,800 ကျော်ရှိပါတယ်ရှင်။တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ချင်းချုပ်ရေးကူးစက်မှုနှုန်းမြင့်တက်နေတဲ့ဆိုးမျိုးနဲ့အရှိပိုင်းကံဝန်ပြည်နယ်တဝိုက်လူချင်းခက်ခွာခွာနေဖို့စီကံတွေကိုတင်းကျပ်ကန့်သတ်သွားမယ်လို့အင်္ဂါနေ့ကကြေညာထားပါတယ်။ပြီးခဲ့တဲ့လတွေအတွာလာကန့်သတ်ချက်တွေကိုဖြည့်ဆော့ပေးလိုက်ပြီးတဲ့နောက်ပိုင်းမှာအခုလိုကူးစက်မှုနှုန်းပြန်ပြီးတော့များလာတာလည်းဖြစ်ပါတယ်။တောင်ကိုရီးယားမှာအခုထိကူးစက်သူစုစုပေါင်း 28,900 ကျော်နဲ့သေဆုံးသူက490ကျော်ရှိပါတယ်။အခုထုတ်ပြန်တဲ့စီကံကန့်သတ်ချက်တွေကကြာသာဘေးနေကစပြီးတော့အသက်ဝင်မှာဖြစ်ပါတယ်။ဒီစီကံတွေအရာလူစုလူဝေးနဲ့ကျင်းပရမယ့်ပွဲတွေမှာလူတရာထက်ပိုပြီးတော့မစုဝေးဖို့တားမြစ်ထားပါတယ်။ရုပ်ရှင်ရုံကပွဲရုံနဲ့စာကြည့်လိုက်တွေမှာတခုံချထိုင်ဖို့နဲ့အားကစားပွဲတွေမှာအားကစားရုံတွင်လက်ခံနိုင်တဲ့ပရိသတ် 30 ရာခိုင်နှုန်းအထိလျှော့ချဖို့သတ်မှတ်ထားပါတယ်။အိန္ဒိယမှာပြီးခဲ့တဲ့24 နာရီအတွင်း COVID-19 ကူးစက်သူ 29,100 ကျော်နဲ့ကူးစက်မှုနှုန်းကကျဆင်းလာပါတယ်။စုစုပေါင်းကူးစက်ထားသူ 8.9 သန်းနဲ့တိတ်ဆုံးသူက 33,500 ကျော်ရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံအတွင်းယောဂရှာဖွေစစ်ဆေးတဲ့အရေးအတွက်နေရာကြောင့်ကူးစက်တဲ့နှုန်းနေတာဖြစ်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်ရှင်။အင်္ဂါနေ့ကတူရကီနိုင်ငံအစ္စတန်ဘူမြို့ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုကတူရကီတာဝန်ရှိသူတွေနဲ့တရားဝင်တွေ့ဆုံဆွေးနွေးပွဲကြီးမလုပ်ဘဲဘာသာရေးလွတ်လပ်ခွင့်ကိစ္စကိုသာဦးစားပေးလှုံ့ဆော်သွားဖို့ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တူရကီသမ္မတရီဆက်ထာရစ်အာဒူဝန်တို့အကြားပုဂ္ဂိုလ်ကြီးအရာကောင်းမွန်တဲ့ဆက်ဆံရေးရှိပေမဲ့အမေရိကန်နဲ့မဟာဗျူဟာကျတဲ့နေတိုးမဟာမိတ်တူရကီနိုင်ငံတို့အကြားနှစ်နိုင်ငံဆက်ဆံရေးမှာတော့တင်းမာမှုတွေရှိနေတာပါ။အေဝန်ဂေလိခရစ်ယာန်တဦးဖြစ်တဲ့ဝန်ကြီးပွန်ပီယိုက Greek Orthodox ဘုန်းတော်ကြီးနဲ့တွေ့ဆုံမှုတွားရောက်တဲ့အချိန်မှာတူရကီလူမျိုးအယောက်20-30လောက်ကဝန်ကြီးပွန်ပီယိုကိုအဟိဆန္ဒပြခဲ့ကြပါတယ်။ဇူလိုင်လရုံးကတူရကီနိုင်ငံကအာယာဆိုဖီယာရှေးဟောင်းအထိမ်းအမှတ်ဆောက်ဦးကြီးကိုဗလီဖြစ်ပြောင်းလဲခဲ့တာကြောင့်ဝန်ကြီးပွန်ပီယိုကသမ္မတအာဒူဝန်ကိုလူသိရှင်ကြားဝေဖန်ထားသူဖြစ်ပါတယ်။အမေရိကန်တို့အနေနဲ့တူရကီနိုင်ငံတွင်းကဘာသာရေးယုံကြည်မှုဆိုင်ရာကိစ္စကိုမပြောကြားခင်မှာကိုယ့်နိုင်ငံအရေးကိစ္စကိုဖြေရှင်းဖို့ကြိုးစားတင်တယ်လို့ဝန်ကြီးပွန်ပီယိုရဲ့ခရီးစဉ်မတိုင်ခင်မှာတူရကီနိုင်ငံများ၏ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ချပါရဲ့ရှင်။ပီရူးနိုင်ငံကဗဟိုဝါဒီပါတီတစ်ခုဖြစ်တဲ့ Purple Party ရဲ့ဥက္ကဋ္ဌဖြစ်သူ Francisco Sagasti ပီရူးကွန်ဂရက်ဥက္ကဋ္ဌအဖြစ်တင်မြှောက်ခံရပြီးတဲ့နောက်မှာပီရူးနိုင်ငံရဲ့သမ္မတဖြစ်လာတော့မှဖြစ်ပါတယ်။ပီရူးနိုင်ငံမှာလောလောဆယ်သမ္မတမရှိသလိုဒုတိယသမ္မတလည်းမရှိတာကြောင့်ကွန်ဂရက်လွှတ်တော်ရဲ့ဥက္ကဋ္ဌဖြစ်သူကသမ္မတဖြစ်တာဝန်ယူရမှာဖြစ်ပါတယ်။ Francisco Sagasti သမ္မတဖြစ်လာမယ်ဆိုရင် ပြည်သူ့ကွန်ဂရက်လွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌမေရီယာတာဗတ်စ်ကကွန်ဂရက်ကိုဦးဆောင်ရမှာဖြစ်ပါတယ်။လူကြိုက်မျိုးရဲ့သမရမာတင်ဗစ်ကာရာကိုကွန်ဂရက်ကဖြုတ်ချခဲ့တဲ့အတွက်တပတ်ကြာနိုင်ငံရေးအကြက်တဲကြုံတွေ့ခဲ့ရတဲ့ပြည်သူ့နိုင်ငံအတွင်းပြည်내ရင်ကြားစီရေးလုပ်ငန်းတွေကိုဆာကာစတီအနေနဲ့ဦးစားပေးလှုပ်ဆောင်ရဖို့ရှိနေပါတယ်။သမရဟောင်းဗစ်ကာရာကိုကွန်ဂရက်လွှတ်တော်ကတရားစွဲဆိုအရေးယူထုတ်ပယ်လိုက်ပြီးတဲ့နောက်အင်္ဂါနေ့ကယာယီသမရအဖြစ်ကျန်းတစ္စာကျင်းဆိုခဲ့သူမာညိုမာရီနိုကလည်းတနင်္ဂနွေနေ့ကယာရုကယုတ်တည်းနှုတ်ထွက်သွားခဲ့ပါတယ်။အခုလိုဆာဂါစတီကိုခန့်အပ်လိုက်တဲ့အတွေ့ပြည်သူနိုင်ငံတွင်ဆန္ဒပြမှုတွေအဆုံးသတ်သွားလိမ့်မယ်လို့ပြည်သူပြည်သူတွေကမျှော်လင့်နေကြပါတယ်။အဲဒီဆန္ဒပြမှုတွေအတွင်းမှာလူငယ်နှစ်ဦးသေဆုံးခဲ့တယ်လို့ဒါဇင်နဲ့ချီပြီးတော့တင်ပြရခဲ့ကြပါတယ်ရှင်။
VOA American တန်ညဘက်မြန်မာဝတ္တအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။စမနာလောပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။နိုဝင်ဘာ10ရက်နေ့ကကျင်းပတဲ့မြန်မာအထွေထွေရွေးကောက်ပွဲမဲဆန္ဒနဲ့အများစုမှအနိုင်ရထားတဲ့နိုင်ငံတော်အတိုင်းအမေခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုတရုတ်သမ္မတရှီကျင်းပင်ကတနင်္လာနေ့မှာဝမ်းမြောက်ကြောင်းသဝန်လွှာပေးပို့ခဲ့ပါတယ်။ဒီနေ့ဟာတရုတ်မြန်မာတန်တမာဆက်ဆံရေးအနေနဲ့90ပြည့်ခဲ့ပြီဖြစ်တယ်လို့ COVID-19 ကရောဂါဖြစ်ပြီးနောက်ပိုင်းအခက်အခဲပေါင်းစုံကိုနိုင်ငံအတူကြောဖြတ်ခဲ့ကြတဲ့ဆွေမျိုးပေါက်ဖို့ဆက်ဆံရေးတိစောက်ခဲ့ကြတယ်လို့လည်းသဝန်လွှာမှာဖော်ပြထားပါတယ်။ဒါအပြင်တရုတ်သမ္မတရှီကတရုတ်ကွန်မြူနစ်ပါတီနဲ့ NLD ပါတီရဲ့ယင်းနည်းတဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းပြီးနိုင်ငံဆက်ဆံရေးတိုးတက်ဖို့နဲ့ The Belt Road လို့ခေါ်တဲ့ကမ္ဘာလိုင်းစီမံကိန်းမှာလည်းမြန်မာနိုင်ငံနဲ့လက်တွေ့ကျကျပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိတယ်လို့နေဆက်တည်ငြိမ်ရေးကိုလည်းထိန်းသိမ်းပြီးနေပဲတည်တည်မှာပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းတဝန်လွှာပါဖော်ပြချက်တွေကိုရန်ကုန်မြို့တရုတ်တန်ရုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။တခါဘရူနိုင်းနိုင်ငံကောင်ဆောင်ဆူလ်တန်ဘရင်ဟာဆနာဘူခါယာကလည်းထောအောင်ဆန်းစုကြည်ရဲ့ရွေးကောက်ပွဲအောင်မြင်မှုကိုနိုဝင်ဘာ15ရက်နေ့မှာဂုဏ်ပြုခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကမဲအများစုအနိုင်ရကြောင်းတည်ထောင်စုရွေးကောက်ပွဲကော်မရှင်ကတည်င်းထုတ်ပြန်ထားပေမဲ့နေရာတချို့မှာတော့အငြင်းပွားမှုတွေရှိနေပါတယ်။ဒါအပြင်ရွေးကောက်ပွဲပြန်လုပ်ဖို့အရင်အားရရကြံ့ခိုင်ရေးပါတီဖက်ကတောင်းဆိုရာတွေလည်းရှိခဲ့ပါတယ်။ရွေးကောက်ပွဲမှာ NLD ပါတီက90,920နဲ့အများဆုံးအနိုင်ရခဲ့ပြီးတော့ပြည်ခိုင်ဖြိုးပါတီက82ဦး၊ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က42ဦး၊ရခိုင်အမျိုးသားပါတီက15ဦးအနိုင်ရခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကတင်ထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမကောက်မြို့မှာအခြေခံဥပဒေပြင်ဆင်နိုင်မယ့်အလားအလာတွေဆွေးနွေးနေကြတဲ့လွှတ်တော်ထက်ကိုတန်ဆူကြိုးတွေကြော်ပြီးတော့ဝင်ရောက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုထိုင်းရဲတို့ကမိသက်ပိုက်တွေတုံးပြီးတော့တားဆီးခဲ့ပါတယ်။ထိုင်းနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးဝန်ကြီးချုပ်ပရယုတ်ချောင်းအိုချာနှုတ်ထွက်ပေးရင်းနဲ့ထိုင်းတော်ဝင်မိသားစုရဲ့အာဏာလျှော့ချရေးကိုဆန္ဒပြသူတွေကလှရနေချီတောင်းဆိုနေကြတာပါ။အကာအရံတွေချထားတဲ့ထိုင်းလွှတ်တော်အဆောက်အအုံရှိမှရှားနဲ့ချီတဲ့အစိုးရထောက်ခံသူတွေကလည်းတံပြန်ဆန္ဒပြခဲ့ကြသလိုအခြေခံဥပဒေပြင်ဆင်တာမျိုးတွေမလုပ်ဖို့တောင်းဆိုခဲ့ကြပါတယ်။လွှတ်တော်ရှိကတန်ဆူကြိုးတွေဖယ်ရှားပြဖို့ဆိုင်ကယ်အုပ်ထုပ်တွေနှောင်းစည်းတွေနဲ့ရောက်လာတဲ့အစိုးရစညံဆန္ဒပြသူတွေကိုအတိအကျုံဖြည့်ရှင်းထိုင်းရဲတပ်ဖွဲ့ကမိသက်ပိုင်နဲ့ထိုးပြီးတော့တားဆီးခဲ့တာကိုတိုက်ရိုက်ထုတ်လွှင့်တဲ့ဗီဒီယိုပုံရိပ်တွေမှာတွေ့ရပါတယ်။ဆန္ဒပြသူတွေကလည်းရှောင်းဆောင်မိခုံငွေတွေထုတ်တဲ့ဘုံတွေနဲ့ရဲတွေကိုပြန်ပြီးတော့ပြစ်ခတ်ခဲ့တာပါ။လွှတ်တော်အနီးမီတာ50အကွာတိဘသူမှကတ်မလာဖို့လဲရဲတွေကတားမြစ်ခဲ့ပါတယ်။အနီးနားမှာတော့ရာနဲ့ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြတာပါ။ထိုင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မယ့်နီလာပေါင်းစုံကိုလွှတ်တော်အမတ်တွေတင်ပြဆွေးနွေးနေတာဖြစ်ပါတယ်။စစ်အကြီးကဲဟောင်းလဲဖြစ်တဲ့ဝန်ကြီးချုပ်ချန်အောင်ချာနှုတ်ထွက်ပြင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒပြသူတွေကရအူတောင်းဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ဘရင်စစ်နဲ့ပြုတ်ပြင်းရေးကိုပါတောင်းဆိုလာကြတာလည်းဖြစ်ပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်တစည်းတစ်ပိုင်းရထားတဲ့ဟောင်ကောင်ကျွန်းကိုတင်းတင်းကြပ်ကြပ်ကင်တွယ်လာတဲ့တရုတ်နိုင်ငံကဟောင်ကောင်ရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေ Basic Law ကိုပြင်ဆင်ဖို့စဉ်းစားနေကြောင်းတရုတ်အရာရှိတယောက်ကပြောပါတယ်
။ကြီးရောက်ကြ香港自身擁有
ကြီးရချက်ကတော့အခြေခံဥပဒေအသက်ဝင်မှုရှိနေစေဖို့ဖြစ်တယ်လို့ဟောင်ကောင်မကောက်ရေးရာယုံလက်ထောက်ညွှန်ကြားရေးမှူးဇန်ယူမင်းကဟောင်ကောင်မှာကျင်းပတဲ့အင်္ဂါနေ့အစည်းအဝေးတစ်ခုမှာပြောဆိုသွားတာပါ။ပရိရှာအုပ်ချုပ်မှုကနေဟောင်ကောင်ကိုတရုတ်ပြည်မှကြီးစီလွှဲပြောင်းပေးခဲ့တဲ့1999ခုနှစ်မှာတနိုင်ငါစနစ်နှမျိုးနဲ့အုပ်ချုပ်လာတာပါဒီဥပဒေကြောင့်ဟောင်ကောင်မှာအတိုင်းအတာတစ်ခုတည်းလွတ်လပ်စွာအုပ်ချုပ်ခွင့်ရထားတာဖြစ်ပါတယ်ဒီကရဏီကဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့တာကိုတုံ့ပြန်ကင်တွယ်တဲ့အနေနဲ့ဒီနှစ်ဇွန်လထဲမှာတော့တရုတ်အစိုးရကဟောင်ကောင်လုံခြုံရေးဥပဒေကိုပြဋ္ဌာန်းခဲ့တာပါလုံခြုံရေးဥပဒေတည်အရလွှတ်တော်အမတ်တွေအပါအဝင်အစိုးရဝန်ထမ်းတွေက basic law ကိုလိုက်နာဖို့ကတိတင်စာပြုကြပါတယ် Hong Kong Democracy Yellow Lara Toto Ma Leu Yatuga Pesha Kanyaji the Baniba Jama Zhang Ya Pyosu Chetra Polaraba. Dami Lonjo Ye Dwe Chen Chang Mulu Yusare Pe Suto Magumusu Hong Kong Osoya Nine Tia Yong Din Zam Lube Suto Ma Chigani Pepchenilo Dio Ubre Pu Gomli Huga Sompia Kevinau Chachin Su the Lowe Ti Suto Madrigo Pesha Kerale Chipare. America Chiefs Modana Sekomliga to a COVID-19 yoga kagwese, goza yakainong jo tiamushijang, the new tapola rajang, asha asushia zeko emiazule, ingani ma tenese peitobare, Japan to jo niki in yunginga to nyatadama le yakainong, Australia, Sydney, SMB, ASH in yunginga, to nyatadama ne yakainone, the yu type, TSEC, asushia in yunginga, to nyatadama to, a titi a tepjabio se peito keraba. Tavimele, Don Korea, Soga, Gupsi, and Yungingaro, Tonya Taramati, Yakaino, Jatobare, Hong Kong, Hansen, and Yungaka, Amanese, Telavimelo, Yakaino, Yakangaramu, Mishikabau, Shanghai, Composite, and Yunginga, Tonya Taramani, Yakaino, Jakabiro, India, Mumbai, Samset, Sushia, Rigaro, Tonya Taramali, Yakaino, Tekevare, American Krujin and Zingale, Tonya Taramati, Yakaino, Telabiro, Tizigo, Liza Tetrama, Lini, Tolazi, Pabare. Ningaga Sampide, Brian and Zinga, Tonya Tarma, Tonya Kainong Debbie, Dizigo, Lizard Tong Drama, Gudolana, Yangwe Pikavale, American yet, Joe Yang Jue, Diga, Associa, Jiruteka, down at SMV 500, Associa Riga, a Chapeko Udi Nibeme, Nasta Garo, Musuzala, Deb Yanaya Pipare.
ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကနာရီကိုဆက်တိုက်ထုတ်လွှင့်သွားမှာပါရခိုင်ပြည်နယ်မှာမကြာသေးခင်ရက်တွေကဆက်လို့စစ်ရေးသိမ်းမှုတွေကြုံခဲ့ရတဲ့ကြောင်းစစ်ဘေးဒုက္ခတဲ့တချို့နေရာပြန်ချိန်မှာပဲမိုင်းပေါက်ကွဲမှုတစ်ခုကြောင့်ထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတဲ့ကြောင်းပြောပြပါမယ် ြတဲ့သတင်းပတ်ထဲမှာအပြန်အလှန်ထုတ်ပြန်ချက်တွေပေါ်ထွက်ပြီးနောက်ပိုင်းပိုက်ပွဲတွေလည်းညင်ကျက်နေပါတယ်အခြေအနေတွေတည်ငြိမ်လာတဲ့အမျှတောလာလှုပ်ရှားမှုတွေကလည်းရှိနေပြီလို့ပြည်ထောင်စုမြို့နယ်စီတီပင်ရွာသားသူကပြောပါတယ်
အခုကတော့တိတ်ခုကတော့လုံးဝကိုရက်တော့တာပဲရေတက်ကတက်တယ်မို့လို့အတူတူကတော့သွားနေတာပဲဒါပေမဲ့ပြည်တော်ကအေယုံမြို့ကိုတော့ဒီနေ့ပြန်ပြီးပြောတယ်ကျွန်တော်ဖကတော်ရင်မို့တော့လေအနည်းငယ်တင်ပေါ်တာပဲရှိတယ်ဒီနေ့သွားလို့ရတယ်ဆိုတယ်
အလားတူမင်းပြမျိုးနဲ့လေးမျိုးမြစ်ဘက်မှာလည်းရေဒါတင်မောတွေပြစ်ခတ်မှုမရှိတော့ဘူးလို့မြို့ခံတွေကပြောပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်စစ်သွေးကြောက်တော်နဲ့ချင်းပြည်နယ်ပလက်ဝကိုဆက်သွယ်ထားတဲ့ကလသာမြစ်ကြောင်းလမ်းတွေတော့ပိတ်ပင်ထားစေလို့ပလက်ဝဒေသခံဦးကျော်မင်းကဆိုပါတယ်
။ကလသာမြစ်ကလုံးဝမပြေတာအဲဒီကြောက်တော်ကစားတဲတော်မယ်ဆိုရင်အဲ့ဒီဟာဒိတ်တွေကိုသူတို့နဲ့ရင်းနှီးတဲ့လူကြရဲ့တော့နည်းနည်းသွားလို့ရတယ်ဒါပေမဲ့ငွေတို့ပေးရတယ်တဲ့မတော်ဖက်က
လက်ရှိရေခိုင်ပြည်နယ်ထဲပြေကမှုတွေရော့ကျလာလို့ကြောက်ဖြူနဲ့ရံပြဲတွေရက်ကဆစ်ဆောင်ရွာသားတွေနေရပ်ကိုပြန်ကြပြီလို့ပြည်နယ်လွှတ်တော်ကဆက်လက်ဥကြော်လွင်ကပြောပါတယ
်။ရင်းနှီးတဲ့ကလေးပြန်နေကြပြီ။ဆနေနဲ့မလေးပြန်နေကြပြီ။ကိုရကအဲ့ဒီမှာကလေယာဉ်မြေမှာကဒီစပိုက်ရဲ့ဒီနေရှင်ဖြစ်နေတာ။ရှင်နေနေနေလေးညင်နေတာနဲ့သူတို့ပြန်ဖို့အကုန်လုံးစူးစမ်းနေကြပြီ။ပြန်နေတယ်နေကြပါ
။ရံပြဲမြို့နဲ့ကလဘုံကျေးရွာအုပ်စုမြို့ချွင်မော်ယုံငညူကန်းစားတဲ့ကျေးရွာမှာဒီလဆန်ပိုင်းတို့ကတမတော်ကလည်းမတင်ကားသူတွေကိုဖမ်းဆီးခဲ့တဲ့ဖြစ်စဉ်ကြောင့်ရွာသားထောင်ကြီးဟာရွာကနေတိမ်းရှောင်နေကြပြီးငြိမ်သက်လာတဲ့အခြေအနေကြောင့်နေရပြန်လာသလိုဆိုပါတယ်ကြခိုင်ပြည်နယ်တွင်တိုက်ပွဲတွေရပ်တန့်နေချိန်မှာပဲဒီကနေ့နေ့လယ်ပိုင်းမောင်သောမြို့နယ်မှာမိုင်းပကွဲမှုကြောင့်အရသာတွေထိခိုက်မှုရှိခဲ့တဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်မိုင်းပကွဲမှုကြောင့်ကထိန်ပွဲကပြန်လာတဲ့သူတွေတိုက်ပါလာတဲ့ကားတစ်စီးပျက်စီးသွားပြီး၃ဦးသေဆုံးပြီးတော့၆ဦးသံရန်ရရှိသွားကြောင်းလည်းဒေသခံနှတ်တာတော်ဆရာတော်ကမိန့်ပါတယ
်ကြောင်ကျိုလက်ဝေးပေါ်ဒီဖယားကုန်းကြီးရွာကကထိန်ကပြန်လာမှာအေးဒီဖယားကုန်းရွာဒီဖေးချောက်ပါလာမှာပေါ့အဲမိုင်းကွဲကြည့်တော့ကုန်းကပြေပေါ်ရစောက်ကပြင်းထန်တန်ရရ
တရားကုန်းကထိန်ကပြန်စဲချောင်းနီးမိုင်းပေါက်ကွဲတာဖြစ်ပြီးဘယ်ဖွဲ့ကထောင်ထားတဲ့မိုင်းဆိုတာမသိရသေးဘူးလို့ဆရာတော်ကမိန့်ပါတယ်ဒီကနေ့ရက်တွေမှာလည်းညေပုံမြို့နယ်လီတုံချေးွာနဲ့စငင်းရွာဘက်ကိုသွားတဲ့ကာလံပင်စစ်လက်ကျန်ဘုံလို့ယူဆရတဲ့ဘုံပောက်ကွဲလို့လမ်းပြင်လောက်သာသူတည်ဆုံးပြီးနှုတ်ထိခိုက်တန်ရာရရှိခဲ့သလိုအမျိုးနဲ့တလက်ချောင်းချေးွာအုပ်စုနှမော့ချေးွာတွင်မိုင်းပောက်ကွဲမှုကြောင့်ဒေသခံတပ်ကြီးတူတန်ရာပြင်းထန်ရရှိသွားခဲ့ပါတယ်လက်ရှိတမတော်ဘက်ကရောရခိုင်လက်နက်ကအဖွဲ့ဒီဘက်ကပါအပြစ်ခံရစေးရေးထုတ်ပြန်ပြီးနောက်ပိုင်းရ ရခိုင်ပြည်နယ်တွင်ပြည်ခတိုင်ကပ်မှုတွေရောကြနေပေမဲ့စစ်ပွဲရဲ့အကျိုးဆက်မြေမြုပ်မိုင်းနဲ့စစ်လက်ကျန်လက်နက်တွေကြောင့်အယတာထိခိုက်မှုတွေရှိနေစေဖြစ်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
ကပ္ပိနေစစ်ဘေးတန်ခံနေရတဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲနောက်ပိုင်းငင်းချိုင်းတဲ့နိုင်ငံရဲ့ပြောင်းလဲတဲ့ပေါ်ပေါက်လာဖို့စစ်ဆောင်ဒုက္ခသည်တွေမျှော်လင့်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်မှာတမ်တော်နဲ့အဲရခိုင်လက်နက်ကိုင်ဖွဲ့ကြားနှစ်နေ့နီးပါးကြာစစ်ရေးတင်းမာမှုတွေကြောင့်တင်းဆောင်နေရသူတသိန်းကျော်ရှိနေပြီးနေရပြန်ရေးမရေမရာရှိနေတဲ့ရင်ဆိုင်နေရတာပါ။ဒါပေမဲ့လည်းမကြသေးခင်ကရွေးကောက်ပွဲမှာအများစုအနိုင်ရခဲ့တဲ့ NLD မျိုးသားဒီမိုကရေစီဖွေလျှောက်ကတိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့လက်တွဲဖို့ကန့်လန့်လိုက်သလိုစီရေးတင်းမာနေတဲ့တပ်မတော်နဲ့အဲဖွဲ့ကြားရခိုင်ပြည်နယ်တင်ရင်ရဲ့ကန့်လန့်ခဲ့တာတွေကြောင့်စစ်ဆောင်ဒေသခံတွေနေရပြန်ရေးနဲ့ငင်းချမ်းရေးအတွက်မျှော်လင့်ချက်တွေလည်းထွက်ပေါ်လာနေပါတယ်။တိုက်ပွဲတွေကြောင့်စစ်တွေမျိုးနဲ့မင်းကန်ရပ်ွယ်စစ်ဆောင်စခန်းမှာခုံလုံးနေရတဲ့မမေဦးချင်းကတော့ငင်းချမ်းချမ်းနဲ့နေရပြန်နိုင်တဲ့ရဲကိုမျှော်လင့်နေတယ်လို့ပြောပါတယ်
။ဒီချိန်ရတဲ့ရည်ရှင်တွေ AA စစ်စစ်နဲ့ကိုရကိုရမှာပြည့်ထည့်ရှင်တွေအကုန်လုံးကိုရကိုရပြင်ရှင်ကြပါလေ။ပြီးတော့ပင်ညာရေးကြီးကိုလည်းနေတင်ပြင်ရှင်ပါလေ။ပြီးတော့ဒီပါဒီမှာနေရတာဆိုတော့အဲ့တော့ကြီးနေရတယ်ဆိုတော့ပင်ညာရေးတွေကအဆင်ပြေဖို့ကလေးတွေကအဲ့တော့ချက်ခဲ့ကြ
။မမေဦးခင်တို့မိသားစုဟာရတိတော်မျိုးနဲ့တာစီကြီးရွာကနေပြီးတဲ့2019ခုနှစ်ကလေးကထွက်ပြေးလာကြတာဖြစ်ပြီးလက်ရှိမှာတော့စစ်တွေမျိုးမင်းကန်ရက်ွယ်ဘုံတော်ကြီးစစ်ဆောင်စခန်းမှာနေထိုင်ကြတာလည်းဖြစ်ပါတယ်။စစ်တွေမျိုးအနီးတစ်ဝိုက်မှာပလောဝမြို့နယ်ကနေထွက်ပြေးလာတဲ့စေဘေးဒုက္ခသည်တွေလည်းရှိနေပါတယ်။ပလောဝမြို့နယ်စင်းညောင်းဝကြီးရွာကထွက်ပြေးလာတဲ့ကိုဖြူပြေစော်ကလည်းရွေးကောက်ပွဲနောက်ပိုင်းထွက်ပေါ်လာမယ့်ဆိုရတဲ့လက်ထက်မှာနေရပြန်နိုင်ဖို့မျှော်လင့်တယ်လို့ပြောပါတယ်
။ကျွန်တော်တို့ပလောဝမှာစစ်တွေအချိန်တိုင်းစားပြောကြည့်ကျွန်တော်ဒီစစ်တွေပေါ့နော်။စေဘေးကတော့လာရောက်ပြီးတော့ဒီမှာခိုးလုံးနေရပါခင်ဗျာ။ခုအစိုးရအသစ်လက်ထက်မှာကျွန်တော်ပြောချင်တာတစ်ခုပါပါလဲဆိုတော့အာဘယ်လိုပြောမလဲနေရာဒေသအကုန်လုံးရောငင်းငင်းချင်းချင်းနဲ့ပြောင်းလုပ်ပေးချင်ပါတယ်ခင်ဗျာပြီးလို့ရှိရင်ကိုရကိုရကိုစားကြည့်ကိုအာဘယ်လိုပြောကိုရမိမိရိုးရအလုတ်ကန်ရောလုတ်ကန်ဆက်တော့ပြီးတော့ငင်းငင်းချင်းချင်းနေချင်ပါတယ်ခင်ဗျာအဲ့လည်းလဲအဲ့ဒါလေးပဲလုပ်ပေးချင်ပါခင်ဗျာ
လုံးခဲ့တဲ့နှစ်နှစ်လောက်ကရခိုင်ပြည်နယ်မှာစီးပနိပခတ်တွေမပေါ်ပေါက်ခင်ကလေးကဒုက္ခတွေဖြစ်နေထိုင်ကြတဲ့သူတွေလည်းဆိုးရတဲ့လက်ထက်မှာရှင်တွေတိုးလာဖို့မျှော်လင့်နေပါတယ်။2012ခုနှစ်လူမျိုးရေးဘာသာရေးကွေးပြောင်းမှုတွေကိုရှေ့ခံပြီးဖြစ်ပေါ်ခဲ့တဲ့ပနိပခတ်တွေကြောင့်နေရာဆုံးခွာပြီးစစ်တွေမျိုးမှာခုံလုံးနေကြတဲ့ထောင်နေရှိတဲ့မွတ်စလင်ဒုက္ခတွေတွေဟာလည်းနေရာပြန်ဖို့မျှော်လင့်နေကြတယ်လို့တက္ကသိုလ်ဒုက္ခသည်စခန်းတာဝန်ရှိသူဦးမောင်လေးကပြောပါတယ်။
2012မှာကျွန်တော်တို့တကယ်ကိုမျှော်လင့်ကြရှိပါတော့ဒီမှာရှိကျွန်တော်တို့ဒီတက်လာမြတ်ဆိုရတိမကျွန်တော်မြေလက်ချက်ကကောင်းမှလည်းကျွန်တော်ယူဆပါတယ်တင်လည်းတင်ပါတယ်ကျွန်တော်ကဒီကိစ္စကိုစိတ်မှကျွန်တော်တို့လည်းမျှော်လင့်ထားတာကဒီကပထမအချက်ကကျွန်တော်တို့ကကျွန်တော်မူလနေရာကိုပြင်ပြင်ပါတယ်ဒုတိယအချက်ကကျွန်တော်တို့ဒီတန်းတူအဖိုင်းနောက်ပြီးတော့တွာလာရေးဒီအစီအစဉ်ကိုကျွန်တော်တောင်းကြည့်တယ်ကနောက်ပြီးတော့ဒီကျွန်တော်နိုင်ငံသားအဓိကကျွန်တော်ဒီမစ္စလင်လူမျိုးတွေကကျွန်တော်နိုင်ငံသားအဓိကဦးစားပေးပြတာမှာထင်ရှားတာလည်းရှိတယ်ချက်ထားတာလည်းရှိတယ်ဒီကို6တော့တာလည်းကျွန်တော်ခုနေနဲ့ခုနှစ်လစီလစောပြီအခုကြာလာတာဆရာမနဲ့ဆလဘကြာလာတယ်
နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာလက်နက်ကင်မင်းပခတ်တွေကြောင့်လုံခြုံရေးစိတ်မရှာတဲ့အတွက်ရခိုင်ပြည်နယ်ကမေးဆန္ဒနေတော်တော်များများကိုပေးဖျက်ခေရတာပါဒီလိုပေးဖျက်လိုက်တဲ့အတွက်မေးဆန္ဒရှင်တွေနဲ့ကိုယ်စားလှယ်လောင်းတဲ့ခွင့်ရဆုံရှုံခေရတာကြောင့်မကျင်းပဖြစ်တဲ့နေရာတွေမှာရွေးကောက်ပွဲတွေကျင်းပနိုင်တဲ့ရှင်တွေဖန်တီးပေးဖို့အဲရခိုင်လက်နက်ကင်ဘွဲကကန့်လန့်ခေတာကိုတပ်မတော်ကလည်းလက်ခံထားပါတယ်တရှိန်တဲမှာပဲရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့ NLD ပါတီကလည်းအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာပူးပေါင်းဖို့တိုင်းသားနိုင်ငံရေးပါတီ39ခုကိုကန့်လန့်ထားပါတယ်ခင်ဗျာကျွန်တော်သက်နိုင်စစ်တွေမျိုးကနေတင်ပြပို့ထားတာဖြစ်ပါတယ
်မြန်မာနိုင်ငံမှာရွေးကောက်ပွဲနောက်ပိုင်းကိုဗစ်ကရောဂါကူးစက်မှုတိုးလာတဲ့လက္ခဏာတွေ့နေရတာကြောင့်ကျမကြီးလမ်းညွှန်ချက်တွေကိုလိုက်နာဖို့တာဝန်ရှိသူတွေသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျမကတော့စုစုပါကာယောဂကာလရွေးကောက်ပွဲကျင်းပရမှာလူစုလူဝေးနဲ့ထိတွေ့ဆက်ဆံမှုတွေကြောင့်ယောဂကူးစက်နိုင်တဲ့အန္တရာယ်ကိုပညာရှင်တွေသတိပေးခဲ့ကြသလိုအခုဆိုရင်လည်းပြည်내နဲ့တိုင်းတချို့နေရာတွေမှာအတိပြုလူနာတွေ့ရှိနှုန်းတိုးလာတာပါကျမရင်းနဲ့အာကစားဝန်ကြီးဌာနကနေ့စဉ်ထုတ်ပြန်နေတဲ့အတိပြုလူနာဦးရေဟာတက်ခွဲစစ်ဆေးမှုရဲ့900ခန့်နှုန်းဝင်းကျင်မှာသာရှိနေပေမဲ့မနေ့တုန်းကတော့800ခန့်နှုန်းဝင်းကျင်ကိုတိုးလာတာပါ COVID ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဖွဲ့ဟူကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းရွေးကောက်ပွဲလွန်ကာလမှာရောဂါကူးစက်ခံရနှုန်းတက်လာတဲ့အပေါ်သတိထားကြဖို့အွန်လိုင်းမိန့်ခွန်းကနေတစဉ်သတိပေးလိုက်ပါတယ
်။အနည်းလိုက်လိုက်တဲ့အခါမှာ ARD တိုင်း Monday တိုင်းဘကိုးတိုင်းတို့မှာယောဂပြန့်ပွားမှုတွေနဲ့ရှိလာပါတယ်။ရန်ကုန်ကတော့အလုံးနဲ့သိပြီးသားပါ။ရန်ကုန်ကတော့အများဆုံးပေါ့နော်။ဒီအပြင်ဒီတိုင်းသုံးတိုင်းမှာလည်းယောဂပြန့်ပွားမှုအနေနဲ့တက်လာတဲ့သဘောရှိပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့သတိထားစီချင်ပါတယ်
။ကံယောဂကာကွယ်ထိန်းချုပ်ရေးလုပ်ငန်းစဉ်တွေကြောင့်ပုံမှန်ကျန်းမာရေးစောင့်ရှောက်မှုခံယူဖို့လိုသူတွေမှာလည်းအခက်အခဲရှိနေပြီးတခြားနာတာရှိယောဂသည်တွေကျန်းမာရေးပုံပြီးဂရုစိုက်ဖို့ကိုတာဝန်ရှိသူတွေကသတိပေးထားပါတယ်။ဒီလိုကိုဗစ်ဒုတိယလိုင်းကာလအစမှာဖျားနာကူအခမဲ့စီကံတွေစီလာရောက်ပြတာသူတွေကတဝက်လောက်ဟာအနက်ပြောက်လက္ခဏာကြောင့်ရောက်လာသူတွေပါဒါပေမဲ့အခုရက်ပိုင်းလာပြသူတွေထဲမှာယူကဝင်းနဲ့ဆက်နွယ်ပြီးလက္ခဏာတချို့ကြောင့်ရောက်လာသူတွေရှိသလိုရှားတီတုပ်ကွေးကြောင့်လာပြသူတွေလည်းရှိလာတယ်လို့ရခိုင်တိုင်းဖျားနာကူအခမဲ့စီကံတွေရဲ့တာဝန်ခံဒေါက်တာချုံမင်းထွန်းကပြောပါတယ
်အကောင်းဆုံးတော့ကျွန်တော်တို့လည်းကျွန်တော်တို့ယူဆရတယ်ပေါ့နော်အဲဒီသူတွေဘက်ကနေမလိုက်နိုင်တဲ့ပိုင်းကအားမရဘူးပေါ့နော်ကျွန်တော်ပြောတဲ့အတိုင်းမနေဘူးပေါ့နော်ပြီးတော့ဒီယောဂဆိုရင်စောစီးစကူသားမှုခံယူဖို့လည်းပြောထားတာရည်ရှိတယ်အဲ့ဒါစောစီးစကူသားမှုမခံယူဘဲနဲ့အိမ်မှာနေပြီးတော့ဆေးတောက်ကြည့်တယ်နေကြည့်တယ်အဲ့လိုရည်ရှိတော့အသက်နိုင်ဆုံးဖြစ်နိုင်တော့ဒီလူမျိုးတွေကနေလည်းပူပေါင်းပါဝင်ပေးဖို့လည်းလိုအပ်တယ်ပေါ့နော်ကျွန်တော်တို့ဘက်ကလည်းအကောင်းဆုံးပြင်ဆင်တယ
်ကိုဗစ်ကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းကဖြားနာကူအခမဲ့စီကံတွေမရှိတဲ့မြို့နယ်တွေမှာပါထပ်တိုးခွင့်လွှင့်နိုင်မှုအတွက်ပြင်ဆင်ဆောင်ရွက်နေတယ်လို့လည်းဒေါက်တာချုံမင်းထွန်းကပြောပါတယ်ဒီရင်းမှာကာယောဂကူးစက်ခံရသူကဒီနေ့ကိုတထောင်ဝန်းကျင်ပုံမှန်ရှိနေပြီးအဲ့ဒီအနေအထားမှာတက်နေတဲ့အခြေအနေကိုကျန်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ငင်ကြီးကဆွေးနွေးရေးကိုပြောပါတယ်
အခုကဒီကူးစက်ယောဂဗေဒကိုကျမတို့ကဒီ epidermic cuff လို့ခေါ်ပါတယ် cuff ကဘယ်လိုပုံစံရှိလဲဆိုခေါင်းလောင်းပုံစံရှိပါတယ်ခေါင်းလောင်းဆိုတဲ့သဘောကတက်သွားတယ်တက်ရင်ကမြေမြဆောက်ဆောင်သူကတက်သွားတယ်တက်သွားပြီးအပေါ်ပါကဒီမှာအတိုင်းအတာတစ်ခုထိတက်နေမှာဖြစ်ပါတယ်အဲ့တက်နေတဲ့ဥစ္စာဘယ်လောက်ကြာကြာကြီးတက်နေမလဲသူများမျိုးဆိုခေါင်းလောင်းပါရရှင်လျောခေါင်းလောင်းဖြစ်မှာလားခေါင်းလောင်းပြားကြီးဖြစ်မှာလားခေါင်းလောင်းချုံဖြစ်မှာလားဆိုတာဒါတော့ဘယ်လိုမှမပြောနိုင်ပါဘူ
းလူစုလူဝေးအများဆုံးရှိရာဈေးတွေထဲမှာကိုဗစ်ရောဂါကူးစက်ခံရတဲ့ရာဂိုင်းနှုန်းအများဆုံးဖြစ်နေလို့ကံယောဂါကာကွယ်ရေးလူလူအသိပညာပေးလှုပ်ရှားတာတွေကိုတိုင်းနဲ့ပြည်နယ်ချုံမှာဆောင်ရွက်နေပါတယ်ကျမရင်းနဲ့အားစားဝင်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ1599ဦးရှိနေပြီးကူးစက်သူအတည်ပြုသူက8162ဦးရှိနေပါတယ်ရှင်။ကျမကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပ
ကဲ့ယောဂကာလစာဝင်နေအခက်ကြုံနေရတဲ့အခြေခံလူဒန်းစားတွေကိုအစိုးရကထောက်ပံ့ရမှာအငင်းပွားစရာဖြစ်နေတဲ့အပေါ်ကျွမ်းကျင်သူတွေရဲ့သုံးသပ်ချက်ကိုပြောပြပါမယ်ကျွန်မအိတ်တနာထွန်းပါကဲ့ယောဂကာလမှာစာဝင်နေအခက်ခဲကြုံနေကြရတဲ့အခြေခံလူဒန်းစားတွေအတွက်အစိုးရကရှိခါနဲ့ငွေကြေးအကူအညီထောက်ပံ့တာ၄ချိန်ရှိတာပဲမဲ့ရှားတင်ရထိုက်သူတွေမရဘူးဆိုပြီးဝေဖန်တန်တွေလည်းအချိန်တိုင်းလိုလိုကြားနေရပါတယ်အခုနောက်ဆုံးသတို့ထအချိန်ထောက်ပံ့ကြေးပေးရမှာတော့ကက်ယောဂါကြောင့်အင်ဂျင်မထွက်ရအမိန်ထုတ်ထားတဲ့မြို့နယ်တွေကအခြေခံလူဒန်းစားအင်ထောင်စုတစုကိုကျက်4000အင်ဂျင်မထွက်ရအမိန်ထုတ်ပြန်မထားတဲ့မြို့နယ်တွေမှာတအိမ်ထောင်ကျက်2000နှုန်းတတ်မှတ်ထားတာပါဒါပေမဲ့လည်းဒီလိုထောက်ပံ့ညာမှာရှားတင်တဲ့သူတွေမပါဝင်ဘူးဆိုပြီးသက်ဆိုင်ရာဒေသခံအာဏာပိုင်တွေကိုကန့်ကွက်ဆန္ဒပြတာတိုင်ကြားတာတွေလည်းပေါ်ပေါက်နေပါတယ်ရန်ကုန်တိုင်းရှိပကံ22ရပ်ကွက်မှာနေတဲ့မမျက်သူစားကတော့လက်လောက်လက်စားတဦးဖြစ်ပေမဲ့အစိုးရကထောက်ပံ့တဲ့၄ချိန်စလုံးမရခဲ့ဘူးလို့ပြောပါရယ်။ဒါက
ဆိုဆက်ချက်ရလက်လောက်လက်စားသမားပဲမှဝန်ထမ်းလည်းမဟုတ်ဘူး။တော်တော်ကြီးကျက်ချမ်းသာလည်းမဟုတ်ဘူး။အခုကညီမတို့22ရပ်ကွက်မှာဗာဖြစ်နေလဲဆိုအင်ဂျင်ထောင်တော်ပဲရှိတာမရှိရဘူး။မရှိရလို့လက်ချိုးကြီးလာလို့ရှိလို့ရှိရင်800-800နီးပါးရှိတယ်။အဲ800-800နီးပါးမှ400ကျော်ပဲရတယ်။ညီမတို့600ကျော် 800နီးပါးမရဘူး။ပြီးတော့ဆင်းရဲကောက်တယ်ဆိုတာလည်းညီမတို့အိမ်မှာတောင်းချောက်ရှိတယ်ဒီဘက်ကိုဆင်းရဲလာပါဘူးညီမတို့လမ်းတော့သူတို့နီးစက်ရတယ်ဆင်းရဲကောက်သွားတဲ့ခါကျတော့မတို့ကပမာရ
ကဲ့ယောဂါကာလစာဝင်နေအကြက်တဲကြုံနေရသူတွေကိုအစိုးရကစစ်စစ်ပြီးအထောက်ပံ့တွေပေးနေတယ်ဆိုပေမဲ့အားနည်းချက်တွေရှိနေသေးတာကိုလည်းတာဝန်ရှိသူတွေကအတိအမှတ်ပြုလက်ခံထားကြပါတယ်။စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကတော့အခက်အခဲကြုံနေရသူတွေမြန်မြန်ဆန်ဆန်အကူအညီရအောင်တတ်မှတ်ချက်တွေကိုရှော့ပို့ဖို့နဲ့အစိုးရကပုံမှန်အကုန်ကြခံသုံးစွဲဖို့အကြံပြုပါတယ်
။အခုချိန်ကလူတွေကမတမာတဲ့နီးနေနဲ့လုံခြံပြီးအစိုးရငွေကိုချုံရမယ်ဆိုတော့ချိုးရင်မှုနဲ့နော်ကတဖက်ပေါ့နော်နောက်တစ်ဖက်ကကျွန်တော်တို့အစိုးရကဒီလိုအပ်နေတဲ့အခြေခံပြည်သူတွေကိုအချိန်မီမထောက်ပံ့နိုင်ရင်အဲ့ဒီလူတွေဟာပို့ပြီးတော့ဒုက္ခရောက်နိုင်တယ်ဆိုတော့တစ်ချက်ပေါ့နော်အဲ့ဒီဆိုရင်မှုနှစ်ခုကြားမှာ ကျွန်တော်တို့ကလုံဆွဲနေရတဲ့ကာလပေါ့အဲ့တော့ကျွန်တော်အမြင်အပြောမယ်ဆိုရင်တော့ဟိုပထမမှုတွေဟိုအစိုးရနေမဲ့အစားပေါ့နော်ဒီလူနိုင်လူမဲ့လူတွေရမဲ့ရသင့်တဲ့လူတွေအားလုံးကအမြန်ဆုံးနည်းနဲ့ရင်းရင်းဆန်းဆန်းလာပြီးတော့ထုတ်ယူနိုင်အောင်ဒီ criteria နည်းနည်းနဲ့ပေါ့နော်စီမင်းစည်းကမ်းနည်းနည်းနဲ့ထုတ်ပေးတဲ့ပုံစံကိုပုံပြီးတော့လုပ်တင်တယ်လို့ထင်ပါတယ်အဲ့တော့ဒါကြောင့်မို့ဆိုတော့အစတည်းကစီမင်းစည်းကမ်းတွေတတ်မှတ်တယ်ကဘောင်လေးကိုလည်းနည်းနည်းကျယ်ကျယ်လေးထားပြီးတတ်မှတ်တယ်လေဒီအတွက်ကိုလည်းတိုက်ပြီးအောင်မနှမျောသင့်ဘူးဘာကြောင့်လဲဆိုတော့ဒီအချိန်ကတော့တကယ်ကိုပဲလိုအပ်နေတဲ့အချိန်ဖြစ်နေတယ်နော်မတမာမှုတွေကျူးလွန်မယ်ဆိုတဲ့ကိစ္စကတော့နောက်တစ်ဆင့်အနေနဲ့ပဲဖြေရှင်းနေတယ်လို့ထင်တယ်ဒီမတမာမှုတွေလုပ်ခဲ့ရင်တော့အစိုးရကိုတိုင်စာပေးနိုင်ပါတယ်အကြံပြုနိုင်ပါတယ်ဆိုတော့အဲ့ဒီပုံမှာပဲမူတည်ပြီးတော့အစိုးရကပြန်ပြီးတော့ဒီလိုဆိုတာမျိုးလုပ်မယ်ဆိုရင်တော့ပေးတဲ့ကိစ္စကတောင်းတမှုမဖြစ်ဘူးနော်
ကဲ့ရောပါကာလာမှာအခြေခံလူဒန်းစားတွေကိုပေးတဲ့ထောက်ပံ့ကြေးတွေမရတာမျိုးရှိရင်တိုင်ကြားနိုင်အောင်ဆောင်ရွက်ပေးထားပြီးဖြစ်သလိုကြံခဲ့တဲ့သူတွေကိုလည်းထပ်ပြီးပတ်မိုးပေးမှာဖြစ်တယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကဲ့ရောကအခြေအနေနဲ့ပတ်သက်လို့ပြည်သူကိုမနေတော့ကပြောကြတဲ့မိန့်ခွန်းမှာထပ်သွင်းပြောကြားခဲ့တာပါ
ဒီထောက်ပံ့ကြေးတွေပေးတာဟာအခုဆိုရင်သဒုတ်္ထအချိန်ရှိပါပြီပထမဒုတိယတတိယအလုံးချုံချုံမုံဝေဖြစ်ခဲ့ပါတယ်အခုသဒုတ်္ထအချိန်မှာတချို့နေရာတွေမှာလူစုလူဝေးလို့ပြောနေတဲ့အစုပူရာကြီးဖြစ်လာတယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်ဒါတွေကလည်းမလို့အပ်ပါဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲ့ယူရချက်ကဘယ်သူ့ဘုံမှခြံခဲ့ဖို့မရှိပါဘူးဘယ်သူ့ကိုလည်းခြံခဲ့မှာမဟုတ်ပါဘူးအကြောင်းကြောင့်မလို့ခြံခဲ့တယ်ဆိုလို့ရှိလို့ရှိရင်အခုဒီဟာကိုတိုင်ကြားနိုင်တဲ့ဌာနကိုကျွန်တော်တို့ဆက်ပြီးတော့ဌာနတွေကိုဖွင့်ပါပြီအဲ့တော့တိုင်ကြားနိုင်ပါတယ်တိုင်ကြားပြီးတော့ပါတို့ကြိုင်းခဲ့ပါလေကုမိသားစုကြိုင်းခဲ့တယ်ဆိုရင်တို့ကြိုင်းခဲ့တယ်တယောက်တည်းသမားမှုလို့လဲအကိုရပိုင်ခွင့်ကိုမရဘူးဆိုလို့ရှိရင်တိုင်လို့ရပါတယ်အဲ့တော့အေးအေးဆေးဆေးနဲ့ဒီတိုင်စာဌာနမှာတိုင်ကြပါအခြေအနေဘယ်လိုဖြစ်တာလဲဆိုတော့ပြောကြပါကျမတို့ရည်ရွယ်ချက်နဲ့ဘယ်သူ့ကိုမှကျမတို့ထားခဲ့မှာလဲမဟုတ်ပါဘူးအကယ်ကြံခဲ့လို့ရှိရင်လည်းပြန်ပြတော့ပေါင်းပို့ပေးမှာဖြစ်ပါတယ်
ထောက်ပံ့ကြေးမရတဲ့သူတွေရှိရင်တိုင်ကြားနိုင်ဖို့အတွက်တိုင်းနဲ့ပြည်နယ်မြို့နယ်အလိုက်တိုင်ကြားစာဖြည့်ရှင်ရေးဌာနတွေဖွင့်ပေးထားပြီးဖြစ်သလိုတိုင်ကြားနိုင်တဲ့ဖုန်းနံပါတ်တွေကိုလည်းပြည်ထောင်စုအစိုးရရုံးဝန်ကြီးဌာန Facebook စာမျက်နှာကနေကြေညာပေးထားပါတယ်။ပထမအကြိမ် April လနဲ့စွန်လမှာအင်ထောင်စုပေါင်း 9.4 တန်အတွက်ကျပ်82ဘီလီယံ။ဒုတိယအကြိမ် July လနဲ့ August လအတွက်အင်ထောင်စု 9.4 တန်အတွက်တအင်ထောင်ကျပ်2000နှုန်းနဲ့218ဘီလီယံကျော်။တတိယအကြိမ် September လအတွက်အင်ထောင်စုပေါင်း 9.8 တန်ခန့်အတွက်113ဘီလီယံကျော်ထောက်ပံ့ပေးခဲ့ပြီးသတို့ထအကြိမ်မှာအင်ထောင်စုပေါင်း6တန်းကျော်အတွက်ကျပ်ငွေဘီလီယံ160ကျော်30ဖို့ရည်ရွယ်ထားတယ်လို့တာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ကဲ့ရောဂါကာလမှာပုံမှန်ဝင်ငွေမရှိတာကြောင့်စားဝတ်နေရေးအခက်အခဲကြုံနေကြရတဲ့ပြန်ကြစေတဲ့အငှားရင်မောင်းကြပန်းလုတ်တာရေလုတ်တာအလုတ်ကျန်းသမားခြံလုတ်တာပုဂ္ဂလိကလုပ်ငန်းတွေမှာလောက်ကိုင်းနေကြတဲ့နေစာဒါမှမဟုတ်ယာယီဝင်နဲ့အခြားပုံမှန်ဝင်ငွေမရှိတဲ့အလုတ်သမားတွေနဲ့အလုတ်လက်မဲ့ဖြစ်နေသူတွေကိုအခြေခံလူဒန်းစားတွေအဖြစ်သတ်မှတ်ပြီးအစိုးရကထောက်ပံ့ပေးနေတာပါ။တစ်ချိန်တည်းမှာပဲကက်ယောဂနဲ့ကြုံနေရချိန်မှာလက်နက်ကင်ပရိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရသူတွေအသက်နှစ်နှစ်အောက်ကလေးငယ်တွေကိုဝင်ဆောင်မိခင်တွေနဲ့တက်ကြီးရွယ်အိုတွေကိုလည်းအစိုးရနဲ့နိုင်ငံတကာအပိုင်အဝန်ကထောက်ပံ့ကူညီနေတာတွေလည်းရှိပါသေးရှင်။ကျွန်မအိမ်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကယာယီပိတ်ထားတဲ့ဖျားသုံးစုနယ်စပ်ကိုအခုနောက်ဆုံးရဲအကန့်အသတ်မရှိပိတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးမှာပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ဖျားသုံးစုနယ်စပ်မှာဝင်ထွက်သွားလာမှုတွေကိုထိုင်းနိုင်ငံကစက်တင်ဘာလနောက်ပိုင်းကစလို့နှစ်ပတ်တကြိမ်သက်တမ်းတိုးနေရကနေအခုနောက်ဆုံးတနင်္လာနေ့ကနေစပြီးရဲအကန့်အသတ်မရှိပိတ်လိုက်တာပါ။ကရင်ပြည်နယ်ကော့ပိုရိတ်ခရိုင်နဲ့ထိုင်းနိုင်ငံကန်စနာဘူရီခရိုင်ကြားဆက်သွယ်ထားတဲ့ဖျားသုံးစုနယ်စပ်ကိုတော့မြန်မာနယ်စပ်ဒေသတွေမှာကူးစက်မှုတွေတွေ့ရှိပြီးတဲ့နောက်ထိုင်းအနာဘိုင်းလေးကအကန့်အသတ်မရှိပိတ်ဖို့ဆုံးဖြတ်လိုက်တာလို့လည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါဗျ။
ဟုတ်ကဲ့သူကအခုပြောကုန်တာဘယ်အချိန်မှပြန်ဖွင့်မယ်လို့ပါတော့တမင်းမပြောတော့ဘူးလေ။ဟွာသူနောက်ထပ်ပြန်ပြီးတော့တက်တန်းထပ်ပြီးတော့တခြားထူးခြားတဲ့ဟာဖြစ်တယ်ဆိုရင်ဒီထပ်ပြောင်းမှာပေါ့နော်။ဟိုလောစဲကျတော့သူကဟိုနှစ်ပတ်စီနှစ်ပတ်စီမတော်တော့ဘဲနဲ့အခုနိုဝင်ဘာ16ရက်နေ့ကနေစပြီးတော့လောစဲအခက်အခဲမရှိပြိတ်ထားလိုက်ပြီလောက်တာမျိုးပေါ့။မနေ့ကပဲတက်တန်းထပ်တော့ကပြိတ်တဲ့ရက်ကိုကျတော့ဘယ်လောက်ချက်ချာပြိတ်မယ်ဆိုတော့အဲ့ဒီမှာထည့်ပြီးမပြောထားဘူးပေါ့နော်။အဓိကအဲ့ဒီနီးစက်တဲ့ဗမာပဲအချမ်းဘုရားလုံးကတဲ့အစားကြီးရင်အဲ့ဒီပဲအချမ်းမှာယောဂါတွေဖြစ်နေတဲ့ဟာများတဲ့တကြောင်သူတို့ကူးမှဆုလို့ပေါ့မယ်အဲ့ဒါကိုတက်တန်းထပ်တော့
Okay.
Aku selalu sih yang dah buat si tua ibu, lazy si tua ibu. Tetapi mana ya tuh jadi.
Memang ni ngan mah, kubis gayo ga kusam muri, terjauh yang nyala ya ga. Thailand ngan ga pihak tunggu bawain, nazar di dalam mah, awen tuan yang tua la lusa muri ko kanda lagi. Longjo ye ko le domian thawale, tapi mele, memang ngan ngan kongsam muri mah ye bale, nazar awen tuan muri ko lo, akan tanya kunjuk thala ba, pihak tunggu nazar ko le, aku akha, ye akan tanya masih be pelai bi me, aci kan sata ko ni tempo wing ko lo, dala lejen kunjuk thale lo le, ume uga piao.
Amazing, wow, masih masih boleh ada. Oh, ni mungkin dulu ni tu luar deh, ada satu kaum yang kami ori kono. Kalau kaum ni, kau ada cukup tau, tau nak sahaja tau siapa tu baru kami ori. Ini boleh luar deh di sini ori. Kalau ori solusi, no, kongsi pun juga. Oh, terlalu boleh ya.
ที่เท่ามาเย็นนี้สิ่งที่เราคุ้มกับอยู่ว่าผู้พยายามต้องดูเนื้อใจเขาการจะน่าบริขยายสังเคราะห์บริมีอยู่ในมาชีบีนั่นเองการกงเต็มมือกันนี่สิ่งทั้งเป็นเวทตามองคนในทางจะเล่าสิบาร์เองกูไปกับยอกาเจ้าเต็มสองตัวเช่าเสนกูเสดตัวต้องเล่าเสียจะสิ่งใดทั้งนั้นเองมาโยกากูเสมือยอดจ้าละเจ้าการจะมือเรียบบ่ไปเก็บไปเมื่อมาในเงินมาล้อ เต็มสองตัวเช่าเช่าอย่างเราเนี่ยกูเสดตัวคนในทางจะเล่าสิ่งอะไรจีมาทั้งนั้นเองมาทั้งยังมาเนี่ยจะกันในเรื่องปีโป้นี่ละวะยูเอเมริกันแต่ยังเรื่องเนี่ยยูเนี่ยจะจ้าสื่อสื่อเนี่ยกูอเมริกันพยายามจะวาชเนี่ยมีโรคอะไรเกิดทั่วไปในวัย อเมริกันพยายามจะมาโควิด-19ย่อกาคุ้มเสียเพียงวันมุ่งเยี่ยมวัชินิจาวฟิวเอเรดิโอเนี่ยยุติการสื่อสารกูอยากยิ่งป้องกันเพียงเพื่อทุเรียนเป็นยามาเรดิโอสื่อสารกูไม่ได้ช่องไหนกันในคนนั้นไอทีเนี่ยงานโกนไหนกันในเซนไอทีเช่นนี้มาเรทุเรียนเป็นยามาฟิวมีแต่จะสื่อสารกูรอเนื่องจากคนนั้นไอเนี่ยคนนั้นไอกว่าที่ป้องกันเสียเพียงทุเรียนเป็นยามาฟิวเอทุเรียนจะดีกู Video ni jauh selang nopi. View Facebook sambil nama ni nasi yang cium nama ini.
Pekan bilang semua corona yoga buku semua itu lara ni mnya. Nampak nasi temra juga buat mah naya relu cina kentaya tu. Tu temra hang coba deh ha. Naya go kuni go tu. Temra cah soya go. Aku biar longan sen sahing bu tangsu lay bare. Nisha kuni terin lagu. Jono nyicah ngat tempia bame. American nangan doan corona yoga kusa muri tota ni bare. Tapi me di yoga kaisa ga nangan ee drama rite janya ni bare. Ara ga ro tamra dhone tran ane ne. Tu soya ne zanwai la nase yeni ma jante sa jeng so me jobai den apwe ja fubang samya pogo kwe mabiyu de da ba. Aku leshi ga ro tamra tran ha yegao bwe ma me matama muri amya bja shi gere so ra tate me shiwe sabi suswe ne da lo. นอกจากไม่สู้ยาด้วยกูเปล่าลงงานสิงห์กูคุยไม่จบได้บ้างดังหากยอกาคาลาด้วยแต่บีกูอันเดียที่สี่เรื่องไปเดินไปวันนี้ก็เปล่าไปเดินเองกูเป็นนายดิ้งจะไปไปวันเท่าใดดูการวันดีก็ในงานเอจูด้วยกูเปล่าไปวันนี้อันนี้เนี่ยกูสามหูอันเดียเชนีการกู้ซื้อเพื่อชีวิตสิ่งทั้งหมดที่สี่เรื่องเป็นยามาสู้จังท้าเดล นักข่าวที่เนี่ยเล่าเอ่ยด้วยเชนีรู้ว่าที่ท่าบุลูบาร์เองเชนเล่าด้วยมีอาชีพจนรู้กฎลอยไปบุลูบาร์เองน้าสาวเชนที่สาวนี่ลงมียาบาบูโลเพียวตัวรับว่าวันเช่นนั้นโพสต์เรื่องราวสุยาตำราชันฮะโควิด-19ใช้ยาเพื่อสีเวโกไม่ได้ดังอาลาลาวชีบาบีแต่เมื่อปีเกิดเอเปก้าโควิด-19ยอกาการกู้ซื้อยาในเมืองเชงโกตำราชันก็คุลูเพียวเกวาร์เอง
In this process of starting,
I want to be as transparent as possible with everybody.
I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible with everybody. I want to be as transparent as possible
ိမ်ပြူတော်ကိုတွန်းအားပေးဖို့သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘော်တန်ကတောင်းဆိုလိုက်ပါတယ
်။ Again, I just think it requires
Republican အနေနဲ့အခုပြောင်းလုပ်ငန်းစဉ်စဖို့တိုက်တွန်းသင့်တယ်လို့ထင်ပါတယ်။ဒါကိုတတ်နိုင်သမျှမြန်မြန်လုပ်ရမှာပါလို့ပြောသွားတာပါ။ John Hawking တက္ကသိုလ်ရဲ့အချက်အလက်တွေအရအမေရိကန်မှာပိုးကူးဆက်သူ70သန်းနီးပါးရှိနေပြီးသေဆုံးသူ 24,600 နီးပါးရှိနေတာကြောင့်အမေရိကန်ဟာကမ္ဘာမှာကူးဆက်မှုအများဆုံးဖြစ်နေပါတယ်ခင်ဗျာ
။ကူးဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ကြရပါမယ်။2020နိုဝင်ဘာလရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်နေရာအများစုကိုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမျိုးသားညီညွတ်ရေးအစိုးရဖော်ဆောင်မှုဆိုပြီးပြောဆိုလှုပ်ဆောင်တာတွေရှိလာပါတယ်။အမျိုးသားညီညွတ်ရေးအစိုးရဆိုတာဘယ်လိုအစိုးရမျိုးပါလဲ။ဒီမှာနိုင်ငံအတွက်ဒီလိုအစိုးရမျိုးတကယ်ပဲလိုအပ်နေပါလား။တကယ်တမ်းဖွဲ့စည်းမယ်ဆိုရင်ကောဘယ်လိုဖွဲ့စည်းတင်ပါလဲ။စာတော်တွေနဲ့ပတ်သက်ပြီးအခုဆွေးနွေးကြမှာနားဆင်ကြရပါမယ်။ဒီဘောမျိုးနဲ့ဒီလိုလိုတော်ကိုယ်စားလှယ်ဟောင်းဦးရထွန်းမြမအရေးကြီးလာသူသူတည်တည်ဦးတမောင်တန်းတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။ဒီထနေဥတမောင်တန်းဒီရီဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီဝဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပ
ါဆိုတော့ကျွန်တော်တို့ရွေးကောက်ပွဲပြီးရွေးကောက်ပွဲမတိုင်ခင်ခဲ့တဲ့ကတဲ့ကပေါ့လေရွေးကောက်ပွဲပြီးမှမဟုတ်ပါဘူးဒီအမျိုးသားညီညွတ်ရေးအစိုးရဆိုတဲ့အတန်ကိုကျွန်တော်တို့ဟိုတောက်လျှောက်လို့ကြားလာရတာရှိပါတယ်ဆိုတော့ဒီနေ့ညဆွေးနွေးခန်းကတော့ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နည်းနည်းသုံးသပ်ဆွေးနွေးကြဖို့ပါပထမဦးဆုံးကျောင်းရွေးထွန်းအမျိုးသားညီညွတ်ရေးအစိုးရဆိုတာဘာကိုပြောတာပါလဲဆရာ
အဲမျိုးသားညီညွတ်ရေးအစိုးရဆိုတာကတော့ကျွန်တော်တို့ဟိုနိုင်ငံတကာမှာကနိုင်ငံတနိုင်ငံအနေနဲ့သူ့အမျိုးသားအကျိုးစီးပွားအတွက်သိအရေးကြီးတဲ့အချိန်ပေါ့ဥပမာတခြားနိုင်ငံနဲ့စစ်ဖြစ်နေတဲ့အချိန်မျိုးနောက်ဒါမှမဟုတ်ရင်လည်းဒီတဘာဝဘေးအန္တရာယ်အဲကြာရောက်တဲ့အချိန်မျိုးပေါ့နော်စီးလုံးညီညွတ်ရေးအတွက်အထူးလိုအပ်နေတဲ့အချိန်မျိုးမှာဒီဖွဲ့လေးရှိတာပေါ့နော်အဲ့တော့ဒီပါလီမန်စနစ်ကျင့်သုံးတဲ့နိုင်ငံတွေမှာကတော့မြို့သားညီညွတ်ရေးအစိုးရဖွဲ့တယ်ဆိုတာကမြို့မောင်အစိုးရဖွဲ့တာမျိုးတော့မဟုတ်ဘူးမြို့မောင်အစိုးရဖွဲ့တယ်ဆိုတာကတော့ဟိုဘယ်အချိန်မှာပဲဖြစ်ဖြစ်သူတို့ဒီတပါတီတွေကနေပြီးတော့အစိုးရမဖွဲ့နိုင်ရင်ဒါမှမဟုတ်လုံလောက်တဲ့ဒီပါလီမန်အမတ်နေရာမရလို့ရှိရင်ဒီသူနဲ့နီးစပ်တဲ့ပါတီတချို့ကိုသိမ့်သိမ့်ပြီးတဲ့အခါကျတော့သူတို့က50ရာခိုင်နှုန်းကျော်ပေါ့နော်50ရာခိုင်နှုန်းကျော်ဒီပါလီမန်အမတ်နေရာရအောင်စုစည်းပြီးတော့ဖွဲ့တာအဲ့ဒါကတော့ညွန်မောင်းအစိုးရပေါ့နော်ခုနအမျိုးသားညီညွတ်ရေးအစိုးရကတော့အဲသူတပါတီတဲ့အင်အားကြီးကြီးနဲ့နိုင်ရင်လည်းနိုင်ထားမယ်သို့တော်လည်းဒီတဘာဝဘေးအန္တရာယ်တွေကြုံတဲ့အခါစစ်ပွဲတွေဖြစ်ပွားနေတဲ့အခါမှာစီလုံးညီညွတ်ဖို့လိုတယ်ဆိုပြီးတော့သူကအဲဒီပါတီစုံကဒီအရေးကောက်ခံကိုယ်စားလှယ်တွေနဲ့သူကအစိုးရအဖွဲ့ထဲမှာပါဝင်ပြီးတော့အတူတကွာအလုပ်လုပ်တာပေါ့ဗျာ
ဟုတ်ကဲ့ကဲ
အဲ့ဒီလိုအခြေအနေမျိုးမှာဖွဲ့လို့ရှိပါတယ
်ဟုတ်ကဲ့ခင်ဗျဥတမောင်တန်းရောမြို့သားညီညွတ်ရေးအစိုးရဆိုတာကိုအလိုနာလဲပါတယ
်ဟိုရေဘူးကဖြစ်တော့ခုနဆရာဦးရထွန်းပြောသလိုပါပဲနော်ကျွန်တော်တို့မြမတမိုင်းကိုပြန်ကြည့်မယ်ဆိုလဲဒါကိုရထွန်းကတော့ကျွန်တော်တဲ့ပုံပြီးနိုင်ငံရေးကိုထဲထဲဝင်ဝင်လုပ်ခဲ့တဲ့သူဆိုတော့ဒေါ်လာလေးရှိရင်လည်းဖြည့်ပြီးတော့နော်ဆိုတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးဆိုတဲ့စကားနဲ့မှလက်ဝဲညီညွတ်ရေးဆိုတဲ့အသုံးလုံးမျိုးနဲ့အဲသုံးလုံးလောက်ရေးပြီးစူးစမ်းခဲ့ပူတာရှိတယ်။ဒါကတော့ကွန်မြူနစ်ပါတီနဲ့ဆိုရှယ်လစ်ပါတီကွဲပြီးတဲ့အခါမှာပေါ့။နောက်တစ်ခါဖတ်ဆပ်ပလကွဲပြီးတဲ့အခါမှာလည်းညီညွတ်ရေးဆိုပြီးတော့ပြန်ပြီးလုပ်ဖို့ကြိုးစားလာတာရှိတယ်။နော်။အဲမဆတာလက်ထက်ရောက်တဲ့အခါကျညီညွတ်ရေးဆိုတဲ့စကားတဲ့စီလုံးညီညွတ်ရေးဆိုတဲ့ဟာကိုပို့ပြီးတိုင်းတော့စီလုံးညီညွတ်ရေးဆိုတဲ့ဟာကိုပို့ပြီးတောင်းလာတယ်။အဲ့ဒီအယူဆကဒီဘက်ကဆေဆူရလက်ထက်ဆက်ဆက်တီပေါ့နောက်ဆုံးကျွန်တော်တို့ဒုတောင်ဝင်အရေးသုံးပါးထဲမှာထည့်သွင်းထားတဲ့အထိအပါလာတယ်ပေါ့နော်ဆိုရင်အာနာသိန်းကူတွေကိုပြန်ကြည့်လို့ရှိရင်လည်းအဲ့ဒီအကြောင်းခံပေါ်မှာအကြောင်းပြဒီပဲဖြစ်စေအကြောင်းရဲ့တကယ်ရှိဒီပဲဖြစ်စေပေါ့နော်ဒါမတူတဲ့လူတွေမတူတဲ့အတိတ်ကကောင်းမှုတွေရှိကြမယ်သို့တော့လည်းအဲ့ဒီအကြောင်းချက်လို့ပြပြီးတော့ပြောပြီးတော့နော်ကျွန်တော်တို့အာနာသိန်းယူခဲ့တာလည်းရှိတယ
်ဟုတ်ကဲ့
နော်ဒါပေမဲ့ဥနေဝင်းကအသက်ကြီးလာတဲ့အခါကျတော့တရားလေးပါလေးထိုက်ပြီးတော့ငါတရားတာသဘောပေါက်လို့ရှိရင်ဒီလိုအာနာသိမ့်မှာမဟုတ်ဘူးလို့ပြောခဲ့တဲ့စကားလေးရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျောင်းရတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကဒီလို အမျိုးသားညီညွတ်ရေးအစိုးရတည်းဖွဲ့စည်းဖို့အတွက်လိုအပ်တဲ့အခြေအနေမှာရှိနေတယ်လို့ဆရာယူဆပါလား
။အဲကျွန်တော်တို့အခုအခြေအနေကတော့ဟိုအမျိုးသားညီညွတ်ရေးအစိုးရဖွဲ့ဖို့ဆိုတာကရည်ရွယ်ချက်ပေါ့နော်။ဟိုအမျိုးသားညီညွတ်ရေးအစိုးရလို့နာမည်တက်ချင်တက်မယ်။နော်အဲတခြားနာမည်တစ်ခုတက်ချင်တက်မယ်။အဓိကအားဖြင့်တော့တိုင်းရင်းသားစည်းလုံးညီညွတ်ရေးပေါ့နော်။တိုင်းရင်းသားစည်းလုံးညီညွတ်ရေးအဲအဲ့ဒါတော့လိုအပ်နေတယ်။အထူးသဖြင့်တော့အခုကျွန်တော်တို့ပြည်ပင်စက်ကနှစ်ပေါင်း80ကျော်ဖြစ်လာတာကိုကျွန်တော်တို့ဒီအဲပြည်ငိမ့်မှုပေါ့နော်အဲ့ဒီပြည်ရင်းစစ်ဒီသာဝရငင်းညာမှုအတွက်ဆွေးနွေးပွဲလုပ်နေတယ်အရင်ဒီတမရဥသိမ်းစင်လက်ထက်ကလေးရနေပြီးတော့စခဲ့တဲ့ဆွေးနွေးပွဲဟာအခု NLD အစိုးရ9နှစ်အတွင်းမှာလဲဆက်ပြီးတော့ကျွန်တော်တို့ဒါဟိုသွားနေတယ်အဲ့ဒီအနေအထားမှာကျွန်တော်တို့ကတိုင်းသာစီလုံးညီညွတ်ရေးပေါ့နော်အထူးအရေးကြီးတယ်လိုအပ်တယ်အဲကျွန်တော်တို့ရဲ့အင်အားစုနိုင်ငံရေးအင်အားစုအားလုံးပေါ့နော်တက်မတော်အပါဝင်ကလည်းအဲဖက်ဒရယ်စနစ်ကိုသွားဖို့ဆိုတော့အဲဒီမန်းချက်ပေါ့နော်မျှော်မှန်းချက်တွေကလည်းတူညီလာတဲ့အောက်မှာဒါတိုင်းတိုင်းမင်းမင်းစည်းစည်းလုံးလုံးနဲ့ပေါ့နော်ဆွေးနွေးအပြန်အလှန်ဆွေးနွေးပြီးတဲ့အခါကျတော့ဟိုဖက်ဒရယ်စနစ်ကိုဘယ်လိုရောက်အောင်ခြေတက်ကြမလဲဆိုတော့ပုံကြီးမန်းချက်တစ်ခုအတွက်တော့အမြင်တူညီတဲ့အစိုးရတရားပေါ့နော်အမြင်သဘောထားတူညီတဲ့အစိုးရတရားဖွဲ့ဖို့တော့လိုလိမ့်မယ်အဲ့ဒါကိုမြို့သားညွန်ပေါင်းအစိုးရမြို့သားညီညွတ်ရေးအစိုးရ net reconciliation ဆိုတဲ့ဘာခေါ်လဲအရင်ကြားစိတ်ရေးအစိုးရလို့ခေါ်မလားအဲတခုခုပေါ့အဲနာမည်ကတော့တင့်တော်လို့ပြောလို့ရပါတယ
်အဲ့လ
ိုတော့လိုအပ်မယ်လို့ကျွန်တော်ထင်တယ်ဗျ
ဟုတ်ကဲ့ခင်ဗျဦးတမောင်တန်းရောလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကခုနပြောတဲ့မြို့သားညီညွတ်ရေးအစိုးရတရားတကယ်ပဲလိုအပ်နေပါပြီလား
ရှိဘူးအားဖြင့်ဆိုလို့ရှိရင်တော့ကျွန်တော်တို့စစ်ချက်ပုံမှာမူတည်မှာပေါ့နော်နိုင်ငံရေးစစ်ချက်ပုံမှာဆိုတော့ဘယ်လိုစစ်တယ်လဲပေါ့နှစ်ဖက်ပဋိပက္ခဖြစ်နေတဲ့အထဲမှာပဋိပက္ခထဲကထွက်နိုင်ပြီးနော်ခွာပြီးတော့လည်းပဋိပက္ခကိုချိန်နိုင်ပြီးဆိုတဲ့အချိန်တွေရောက်ရင်တော့ဒါညီညီချင်းချင်းအနာဂတ်မြောက်မှန်းချက်တစ်ခုတည်းလုံးလုံးသွားလို့ရတယ်အစိုးရမျိုးထူထောင်လို့ရတယ်ဒါပေမဲ့အဲ့လိုပဋိပက္ခတရားမထွက်နိုင်ဘူးဆိုလို့ရှိရင်တော့ညီညွတ်ရေးစကားပြောရင်းနဲ့ပဲခြောက်ကြတာတွေ့ရတယ်။အမြမတမိုင်းကလည်းစီလုံးညီညွတ်ရေးစကားတွေမှုန်နေအောင်ပြောရင်းနဲ့တကယ်တော့ကြတော့နှိပ်တာပဲ။နော်။ကျွန်တော်ဒီတမိုင်းကြီးတော့တွေ့ရတယ်ခေါ့ဗျာ။ဒါအရာစကားလို့ပြောတာ
။ဟုတ်ကဲ့။
အဲ့တော့ကျွန်တော်အနေနဲ့ဆိုရင်တော့မျိုးသားညီညွတ်ရေးဆိုတာထဲပို့ပြီးတော့ကျွန်တော်နိုင်ငံရေးမှာလည်းအုပ်ချုပ်မှုမှာရောသုံးတယ်ဆိုတော့လုံးရှိတယ်။အဲ့ဒါတော့democracy ရတရားဝင်မှုပေါ့เนาะအဲ့ဒီလိုစနစ်နီးလန်းလေးတွေကိုတိဆောက်နိုင်ကောင်းမှလို့ထင်တယ်အဲ့တော့ရေးကြီးတဲ့အချက်လေးတွေတချို့ပေါ့เนาะအဲ့ democracy တရားဝင်မှုမှာပါတဲ့စနစ်လေးတွေပေါ့ဥပမာအချင်းဒါတရားမျှတတဲ့လိုလတ်တဲ့ရွေးကောက်ပွဲရှိရမယ် democracy ကတရားဝင်နေတယ်ဆိုတော့ဒါပေမဲ့အမိမဲ့ဒီလိုလူထုကတင်မြောက်လိုက်တာ ਨੇ တရားဝင်ပြီဆိုတာ ਨੇ မလုံလောက်ဘူးလို့ရှင်းဘူးအချင်းယူဆကြတယ်ပေါ့ဗျာ democracy သဘောကိုပြောကြတဲ့အခါကျဟ
ုတ်ကဲ့
အဲ့တော့စနစ်တွေကမိမိလုံဆောင်ချက်တွေကလုံပုံကိုင်ပုံနေနဲ့စနစ်ကပြည်သူလူထုနဲ့ဒီပါဝင်ပတ်သက်သူတွေပါဝင်လုံဆောင်နိုင်ရမယ်အစိုးရရဲ့လုပ်ငန်းတွေမှာဝင်နေမြင်သာရမယ်တာဝန်ခံမှုရှိရမယ်ပြီးရင်တာဝန်ညီမျှမှုရှိရမယ်သဘောထားကြီးတိခဏ်ညှိနှိုင်းနိုင်မှုတွေရှိရမယ်တရားဥပဒေစိုးမိုးမှုရှိရမယ်စတဲ့အချက်တွေပေါ့နော်ဒီလူကလားတဲ့ချက်တွေဒီလိုပါပါတယ်အဲ့ဒီလိုပါတဲ့ပြုပြင်ပြောင်းလဲရေးစနစ်တရက်ကိုတိဆောက်တာကပို့ပြီးတော့မြန်မာနိုင်ငံနဲ့ကိုက်မယ်လို့ထင်တယ်မဟုတ်ဘူးဆိုလို့ရှိရင်ဘာအဲ့ဒီစနစ်တွေမရှိဘူးဆိုလို့ရှိရင်အင်မတန်ကိုပဋိပက္ခထဲကိုညီညွတ်ရေးပြောရင်းနဲ့ပဋိပက္ခထဲကိုပြောင်းပွဲသွားနိုင်တယ
်
အလားအလာရှိတယ်အဲ့တော့ညီညွတ်ရေးကပြောတာပြောလေကျွန်တော်တို့တကြံပန်ချက်တွေမှာတိုင်တယ်လို့ပေါ့ပြောတာပြောလဲမောမောပဲပြောဆိုတာမျိုးဖြစ်နေတာပဲဆိုရမယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ကျွန်တော်ကတော့အဲ့ဒီလိုလေးချစ်ကတာပုံများကောက်မလားလို့စဉ်းစားမိပါတယ
်ဟုတ်ကဲ့ပါခင်ဗျဆိုတော့အခုကတော့ကျွန်တော်တို့ကြားနေရတဲ့အတန်နေပေါ့နော်တဆိုင်သူဒီဘက်ကပြောနေတဲ့အတန်နေအထူးဖြစ်တော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကပေါ့ပြောနေတာတော့ဒီမျိုးသားညီညွတ်ရေးဆိုတာကိုတကယ်လောလောကိုပြောလာတယ်ဟိုလူကြီးရှင်ညာစက်တိုက်ကိုပြောလာတာကျွန်တော်တို့ကြားနေရဒီကရက်ပိုင်းတွေကပဲဆရာလုံးနဲ့ဒီပါလေဒီဒိုင်ယနာပါတီတွေဘက်ကအန်ဒီဘက်ကနေပြီးတော့ကန့်လန့်တာပေါ့နော်ပူပေါင်းလို့ဆောင်မှုဆိုပြီးတော့ကန့်လန့်ထားတာရှိပါတယ်ကျွန်တော်တို့ပြီးခဲ့တဲ့ရက်ကပဲဒီအန်ဒီရဲ့ပြောရေးဆိုမှုရှိသူသူဖြစ်တဲ့မွန်အောင်ဦးအောင်ရှင်နဲ့ကျွန်တော်တို့စီကအလားဆက်တဲ့မြန်မာနိုင်ငံတခုမှာလည်းမော်အူအောင်ရှင်ကပြောထားတာရှိပါတယ်ဆိုတော့မြို့သားညီညီဆိုရခေါ်ဆောင်မှုအတွေ့တိုင်းနာပါတီတွေကိုကန့်လန့်ထားတာရှိတယ်တိုင်းနာပါတီတွေမှာလည်းဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးတိုင်ပင်နေကြတယ်လို့ကြားတဲ့အတွက်ဒါကိုကျေးဇူးပါတယ်လို့ပြောပါတယ်နောက်ပြီးတော့ဒီ ဘလို့တိုင်းသားပါတီတွေနဲ့လက်တွဲလို့ဆောင်နေဆိုတဲ့ဟာမျိုးမိတဲ့အခါကျတော့အထူးသဖြင့်တော့ဒီအဓိကတော့အနိုင်ရတဲ့တိုင်းသားပါတီတွေပေါ့ဒီနယ်ဒီဒီမှာအများစုအနိုင်ရတဲ့တိုင်းသားပါတီတွေရခိုင်ရှမ်းမွန်ဆိုပြီးတော့သူအဲ့လိုနာမည်နဲ့တူတူပြောတာရှိပါတယ်အဲ့ဒီတိုင်းသားပါတီတွေအဓိကကြမယ်တစ်ဆက်တည်းမှာပဲဟလာအနိုင်မရပင်နဲ့သူ့ဒေတာမှာသက်ဆိုင်ရာဒေတာမှာသူ့တိုင်းသားလူကြီးရဲ့ထောက်ခံမှုကိုရတဲ့ပါတီတွေနဲ့လည်းပဲလာလက်တွဲလို့ဆောင်မှုဆိုတဲ့လားလာမျိုးမဟုတ်ဘူးအောင်ရှင်ပြောထားတာရှိပါတယ်ဆိုတော့ကျောင်းရတော့ဒီရာကိုကျွန်တော်တို့တဲ့တဲ့သွားကြည့်လိုက်ကြအောင်ဒါမြန်မာနိုင်ငံမှာမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းမယ်ဆိုရင်ဘယ်လိုဖွဲ့စည်းသင့်တယ်လို့ဆရာယူဆပါလဲအဲ
ကျွန်တော်တို့အခုဟွာကတော့ကျွန်တော်တို့ရဲ့ဒီအခြေခံဥပဒေအရာကဟိုပဟိုမှာပေါ့နော်ပြည်အောင်စုအဆင့်မှာကသမရစနစ်ဆန်ဆန်အာဒီသမရစနစ်ပုံစံအဲဖွဲ့ထားတာဆိုတော့တမရကသူကအစိုးရအဖွဲ့ဝင်အဖြစ်ကိုဘယ်ပါတီကမဆိုတင့်တော်တဲ့လူကိုသူကထည့်လို့ရတယ်ကျွန်တော်ပါလီမန်စနစ်နဲ့မတူတဲ့အဲတစ်ချက်ကအဲ့ဒါပေါ့ပါလီမန်စနစ်မှာကတော့သူကရွေးကောက်ပွဲနဲ့နိုင်လာတဲ့ပါလီမန်အမတ်ကိုမှအစိုးရအဖွဲ့တဲ့ထည့်လို့ရတာပေါ့လေဆိုတဲ့အခါကျတော့အဲ့ဒီအဆင့်မှာကကျွန်တော်တို့ဒီတင့်တော်တဲ့လူသူ့အနေနဲ့ခုနပြောသလိုတိုင်းရင်းသားပါတီတွေကတင့်တော်တဲ့ပုံကိုယ်တွေကိုသူအဆိုပြုနိုင်တယ်เนาะအဲဒီဖွဲ့စည်းနိုင်တယ်တခါပြည်နယ်တွေမှာကြတဲ့အခါကျတော့ဒီသက်ဆိုင်ရာဒေသကတိုင်းရင်းသားပါတီတွေကအဲစွတ်တော်ထဲမှာအနိုင်ရတဲ့ပုံကိုယ်တွေကိုကျွန်တော်တို့ဝန်ကြီးချုပ်ဖြစ်စေเนาะဝန်ကြီးဖြစ်စေနေရာပေးလို့ရတယ်အဲဆိုတဲ့အခါကျတော့ဒါကဟိုစဉ်းစားရမှာသူဒီဟွာအနိုင်ရတဲ့ပါတီအနေနဲ့စဉ်းစားရမှာကတော့ဟိုအရင်2015တုန်းကလို့လူပုဂ္ဂိုလ်ကြိုက်လို့အဲ့လူပုဂ္ဂိုလ်ဓာတ်ရိုက်ကန်းကန်းလိုက်တာမျိုးကတော့ဟိုတက်ရောက်မှုမကောင်းဘူးဥပမာဥယေတာအောင်ပေါ့နော
်ဟုတ်ကဲ့
အဲဥယေတာအောင်ကိုကြိုက်တဲ့အတွက်ကြောင့်ဥယေတာအောင်ကိုဒီကျွန်တော်တို့ကကန်းလန်းလိုက်တဲ့အတွက်ကြောင့်မလို့သူ့ပါတီနဲ့ပြဿနာတက်ပြီးတော့သူတို့လည်းကွဲကျွန်တော်တို့သွားကျင်တဲ့စီလုံးညီညွတ်ရေးလည်းမရပေါ့နော်အဲ့ဒါမျိုးကိုတော့ချောင်ပို့လို့လိမ့်မယ်
ဟုတ်ကဲ့
နောက်တစ်ချက်ကဒီလက်ခံတဲ့ဒီကန်းလန်းခံရတဲ့ပါတီတွေအနေနဲ့ကြတော့ဘာကိုစဉ်းစားသင့်တယ်လဲဆိုလို့ရှိရင်ကျွန်တော်တို့ကဒီယာရုနေရတာဝန်ကိုယူတဲ့ဆိုတာမျိုးကိုဟိုညှိနှိုင်းတာတဲ့เนาะဘယ်လို policy နဲ့သွားမှာလဲเนาะသူတို့ဒီအစိုးရကသွားတဲ့ policy တွေဟာကိုတိုင်းသားပါတီတွေသွားတဲ့ policy နဲ့ကိုက်မလားเนาะအဲ့ဒီကိစ္စတွေညှိနှိုင်းနိုင်မလားတို့ဒီမဟုတ်ဒီ NLD အစိုးရကချက်မှတ်ထားတဲ့ policy အောက်မှာပဲသွားမှာဆိုရင်အဲ့ဒီအစိုးရအဖွဲ့အနေနဲ့သွားမှာဆိုရင်အဲ့ဒီဟာတွေကိုကိုကလက်ခံနိုင်မလားဆိုတာစဉ်းစားဖို့လိုတာပေါ့နော်အဲ့လိုမဟုတ်ဘူးဆိုရင် तू ကခုနဦးတမောင်တန်းပြောသလိုကျွန်တော်တို့ကဒီစီလုံးညီညွတ်ရေးကိုသွားရင်းနဲ့လှုပ်ရင်းနဲ့ဟိုရန်နေဖြစ်ပြီးတော့နော်အမြင်တွေမတူဖြစ်ပြီးတော့ကွဲပြဲပြီးတော့တခါထွက်တာတို့ထုတ်ခံရတာတို့အဲ့ဒါမျိုးတွေဖြစ်လာနိုင်တာပေါ့ဗျာဒါကတော့နပတ်စဉ်းစားရမယ့်အချက်လေးတွေပေါ့နော
်ဟုတ်ကဲ့ဦးတမောသားအနေနဲ့ရောတကယ်သာလူသားညီညွတ်ရေးအစိုးရတရားဖွဲ့စည်းမယ်ဆိုရင်ဘယ်လိုဖွဲ့စည်းသင့်တယ်လို့ယူဆပါမလဲ
အစိုးရဆင့်တစ်ဆင့်ရှိတယ်ပေါ့တော်တော်ဆင့်မှာဘိုးအစိုးရရှိတယ်တိုက်ဒေသကြီးအစိုးရရှိတယ်ပေါ့နော်ဘိုးအစိုးရအစ်မကငင်းချိုင်းဖြစ်စဉ်ကိုသွားနေတယ်ပေါ့သွားနေတဲ့အခါကျတော့ကျွန်တော်ကတော့ငင်းချိုင်းဖြစ်စဉ်ကိုမြန်မြန်ပြီးသွားတဲ့အချိန်ဟုန်ကောင်းသွားတဲ့နိုင်ငံရေးရွှေလီပွဲစီကိုသွားလိုက်တာဒီမနက်ကအတွက်ထွက်ပေါက်ကောင်းတစ်ခုဖြစ်နေတယ်လို့ကျွန်တော်ထင်တယ်။အဲ့တော့ဘိုးဆိုးရရဲ့နေရာဒီကူလည်းလက်နက်ကင်တပ်ဖွဲ့တွေလက်နက်ကတိုင်းရင်းသားအဖွဲ့တွေအတွက်ကျွန်တော်ကတော့ပို့ပြီးတော့ထားစီချင်ပါတယ်။တိုင်းဒေသကြီးအစိုးရတွေကိုဖွဲ့စည်းတဲ့အခါမှာတော့ဆိုးရကူရဲထုံပြောသလိုပေါ့နော်။ကျွန်တော်တို့ပါတီတွေကိုစဉ်းစားတင်တယ်။ဒါပေမဲ့အခုတတိကျွန်တော်တို့ကြားနေရတာပါတီတွေကိုပဲကြားမယ်။ဒါပေမဲ့အဲဒီမိုကရေစီအရေးဟာမပြီးဆုံးသေးဘူး။တို့ကျွန်တော်တို့ကလက်ရှိအခြေအနေကိုဆက်စစ်မယ်ဆိုရင်တော့အင်အားစုအလုံးပါဝင်တဲ့အစိုးရဖွဲ့မျိုးတွေကိုတိုင်းဒေသကြီးတွေမှာစပြီးဖွဲ့ဖို့ကောင်းတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
နော်အဲ့ဒီလိုပြောတဲ့အခါကျတော့တိုင်းသားတွေမကတော့ဘူးပေါ့နော
်
NGO တွေကိုကျွန်တော်စဉ်းစားရတယ်ဘဟုမာဆိုရင်အင်မတန်ရေးကြီးတဲ့နေရာမျိုးကိုကိုမင်းကိုနိုင်လို့ဒီမျိုးအတွက်စဉ်းစားတယ်လို့ကျွန်တော်ထင်တယ်
နော်ဟုတ်ကဲ့
အတူတဖြင့်88မျိုးဆက်ကြောင်းသားအုပ်စုပေါ့အခုပြည်သူ့ပါတီနဲ့ဝင်နေမဲမရဘူးဒါပေမဲ့ဒီမိုကရေစီအရေးအတွက်အင်မတန်အရေးကြီးတဲ့ပါတီဖြစ်ပါတယ်
န
ော်သူတို့ကိုစီလုံးညီညွတ်ရေးအတွက်ကအဲ့ဒီတောင်းကနေ စဉ်းစားဖို့လိုနေမယ်ထင်တယ်နောက်ခု NGO ပေါ့နော် NGO ဆိုရင်တိုင်းနေရဆိုရင်မထင်ရှားတဲ့လောကီကိစ္စလည်းရှိတဲ့နော်တဘာဝရင်းမြစ်တဲ့စီမံခန့်ခွဲမှုမှာတော်တော်ကြောင့်ကျင်တဲ့လုပ်ငန်းတွေလုပ်ထားခဲ့တဲ့ကိုဘော်ထွန်းတို့လူမျိုးပေါ့ SNLD ကလည်းဝင်ပြီးပြန်နေရှာမြောက်ပါအမှတ်သုံးမျိုးသားလွတ်တော်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ
့နော်သူ့လိုလူမျိုးပေါ့နော်နောက်ပြီးတော့ကျွန်တော် NGO လောကမှာလည်းတော်တော်လုံးနိုင်ကြိုင်နိုင်ရှိတဲ့အမျိုးသမီးခေါင်းဆောင်တွေအများကြီးရှိပါတယ်။ဥပမာအဖြစ် NLD နဲ့လည်းနှိစခဲ့တဲ့မခင်လေးလူမျိုး
ဟုတ်ကဲ့
။နော်ဒါကဥပမာတိုင်းကိုပြောင်းသွားမယ်ဆိုရင်
နာမည်နဲ့တကွာထုတ်ပြောနေရဆိုတော့ဆရာတို့တော့လှော်တယ်လို့တော့ပြောကြတော့မယ်နော်
။အဲပို့ဒါကကျွန်တော်ဟိုဂယုမထားမြဲဥပမာပေးတာပါ။နော်အခြားတော်တဲ့လူတွေအများကြီးရှိပါ။ဒါအဲ့လိုပြောတဲ့အခါမှာလည်းလူကိုခုနကိုဟိုမျိုးကောက်တာတဲ့ပေါ့နော်ကိုရဲထုံးပြောတာတင်ပါလေ။နော်ကျွန်တော်တို့ကောက်တာတဲ့ NGO အဖွဲ့ကြီးတစ်ခုလုံးအဖွဲ့ဘလော့ဂါကြီးတစ်ခုလုံးကလူတွေကသူတို့ရွေးချယ်ထားတဲ့လူပေါ့
။ဟုတ်ကဲ့ကျွန်တော်တို့အကြမ်းင်းပြောနေတာပေါ့နော်။တကယ်ကိုလူကြီးဆိုင်ကြီးရှိတယ်။သူကန္နာနဲ့သူကန္နာနဲ့သူတိတိလိုက်ကျွမ်းကျင်နေ
။ဟုတ်တယ်။
ကျွန်တော်ပေါင်းစုံကလူတွေပါတင်နေပေါ့နော်
။ပါတင်ပ
ြန်မှာဟုတ်ကဲ့။ကျွန်တော်တစ်ဆက်တည်းအင်မတန်အရေးကြီးတဲ့ဟာပေါ့နော်။ဒါဆရာဦးရဲထုံးဘက်ကိုပြန်သွားပါမယ်။မတန်အရေးကြီးတဲ့ဟာမြန်မာနိုင်ငံရေးမှာတက်မတော်ရဲ့အခန်းကဏ္ဍဆိုတာဘလို့မှချန်ထားလို့မရဘူးခုချိန်ထိဆိုတော့ဆောက်ရွတ်ထွန်းတက်မတော်ရဲ့အခန်းကဏ္ဍကိုရောဒီနေရာမှာဘယ်လိုထည့်သွင်းစဉ်းစားသင့်တယ်ဆရာ
တက်မတော်ရဲ့အခန်းကဏ္ဍကတော့အမှန်ကကျွန်တော်ရဲ့အခြေခံဥပဒေမှာကိုပဲဒီဟိုတက်လာတဲ့အစိုးရတိုင်းမှာပါဖို့အတွက်သူ့အတွက်နေရာပေးထားပြီးသားဗျအဲ့တော့ပေးထားတယ်ဆိုတာအလုံးလည်းသိကြပါတယ်ကျွန်တော်ဒီပြည်အောင်စုအစိုးရအဖွဲ့မှာရောပြည်내အစိုးရအဖွဲ့ဒီမှာရောတက်မတော်ကကာကွယ်ရေးဦးစီးချုပ်အဆိုပြုတဲ့ဝင်ကြီးတွေပေါ့နော်ဝင်ကြီးတွေအဲနေရာပေးထားတာရှိတယ်ကာကွယ်ရေးဦးစီးချုပ်ကအဲ့ဒါပေးရမယ်အစိုးရကလည်းညှင်းဆန်လို့မရဘူးနော်ဆိုတော့အဲ့ဒီဟာကဒါကျွန်တော်တို့ဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်တကယ်ကတော့ဒီကျွန်တော်တို့အရက်သားအစိုးရကဥဆောင်မှုပေးနိုင်တယ်ဆိုလို့ရှိရင်ပို့ပြီးတော့စီလုံးညီမျိုးဖို့နောက်တစ်ချက်ကအရေးကြီးတာကတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုနိုင်ကအစိုးရရဲ့ကျွန်တော်တို့အစိတ်ပိုင်းတရားဖြစ်တဲ့မြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအဲကာကွယ်ရေးဦးစီးချုပ်နဲ့ဒူဦးစီးချုပ်ကလည်းအဲ့ထက်မှာအဖွဲ့ဝင်ဖြစ်နေပါတယ်ဗျပါတဲ့အခါကျတော့ဒီအဖွဲ့အစည်းကလည်းတကယ်ပြောမယ်ဆိုရင်တမရကနေပြီးတော့အမြဲတစေခေါ်ယူပြီးတော့တိုင်ပင်အကြံဉာဏ်တောင်းအမြင်တွေဖလဲအဲ့လိုနီးနဲ့ကျွန်တော်တို့ကအရက်ပဲစစ်ပဲဆက်ဆံရေးရဲ့အဲကျွန်တော်တို့ဒီအပြန်အလှန်ယုံကြည်မှုနဲ့အဲနားလည်မှုတည်ဆောက်နိုင်တဲ့ platform တစ်ခုဖြစ်တယ်ဗျ။အဲ့လိုဖြစ်တဲ့အခါကျတော့ဒီဟာကကျွန်တော်တို့ကဟိုသူတို့ဒီတက်မတော်ဘက်ကထဲတဲ့ပုံကို6ယောက်ရှိတယ်၊ကိုယ်အရဘက်ကထဲတာ9ယောက်ရှိတယ်။မဲခွဲရင်ရှုံးမှာပဲဆိုတဲ့ဟာနဲ့တော့ကျွန်တော်တို့ကကြောက်လန့်မနေသင့်ဘူးလို့ကျွန်တော်ကထင်တယ
်။အဲ
ဒီတကယ်တကယ်ကျတော့လေမဲခွဲစရာမဲခွဲရမယ်လို့လည်းမဆိုဘူး။တန်တန်တမရအနေနဲ့ကသူကအကြံပေးဖို့အတွက်ခေါ်ပြီးတိုင်ပင်တာပဲဆိုတော့သူလက်မခံရင်လည်းရတယ်နော်ဒီဟာကိုသူတို့အကြံပေးတဲ့ဟာလောက်ရမယ်လို့လည်းမဆိုလို့ဘူးအဲ့လို့ဆိုတော့ဒါကခုနမေးတဲ့မေးခွန်းအရာပြောမယ်ဆိုရင်ဒီတမရနဲ့ဟိုဖြစ်ဖို့ကစီလုံးညီညွတ်ဖို့ဒါမှမဟုတ်ရင်ကြားစေဖို့ဆိုတာကအခြေခံဥပဒေမှာဟိုပါပြီးသားအသုံးချဖို့ပဲလိုတာ
ဟုတ်က
ဲ့ဒီကျွန်တော်တို့အမျှော်မြင်ရှိရှိနဲ့လက်မြင်မြင်နဲ့အသုံးချဖို့ပဲလိုတာပါ
ဟုတ်ကဲ့ပါပဲ။ကျောင်းတမောင်တန်တက်မတော်ရဲ့ခန်းကဏ္ဍဆရာဘလို့ထည့်သွင်းစဉ်းစားပါလေ
။ဟုတ်တတိယတော့ခုနကကိုရဲထုံးပြောတာလေးပေါ့နော်။ဟိုကောင်းပါလေကိုရဲထုံးပြောတယ်လို့လည်းဖြစ်လို့ရှိတယ်။အဲ့တော့ပို့ပြီးကောင်းပါအောင်အာမခံရလည်းရအောင်ဖွဲ့စည်းပုံလည်းပါ။နော်ခုနပြောတယ်လို့တမရကတော့နောက်ဆုံးအဆုံးဖြတ်ဖြစ်ပြီးကာလုံးမှာစဉ်းစားတာဆိုတဲ့အချက်လေးပြပြည့်စုံကြောင်းလည်းနဲ့ထည့်လိုက်မကောင်းဘူးလားဗျ။
အဲ့ဒါကအဲ့ဒါကျွန်တော်ဈာပြပြောပေးရတယ်
ဟုတ်ကဲ့ပြောပါဗျာ
ဒီအခြေခံဥပဒေမှာကပြတ်ထန်းပေးတာပြီးဖြစ်ပါတယ်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဒီအခြေခံဥပဒေပါတာဝန်တည်ရက်ကိုဖြစ်စေဥပဒေတရားရပါလုံအတာဝန်များကိုဖြစ်စေထမ်းဆောင်ရန်ဆိုပြီးတော့အဲ့တော့အဓိပ္ပာယ်ပါလဲဆိုလွတ်တော်ကသူ့ကိုနောက်ထပ်ပြီးတော့ကာလုံဥပဒေမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာဥပဒေတို့ဒီမဟုတ်ကာကွယ်ရေးဦးစီးချုပ်ခန္ဓာချင်းဆိုင်ရာဥပဒေဆန်းသိမ့်ပေါ့ဗျာတခုခုဒီဟာနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းဖြစ်အောင်ကျွန်တော်ကဥပဒေတရားပြဋ္ဌာန်းဖို့ပြဋ္ဌာန်းလိုက်ရင်ပြီးတယ်ပြဋ္ဌာန်းလို့ရတယ
်
ဆိုတော့အဲ့ထဲမှာကုဏပြောတဲ့စိုးရိမ်နေတဲ့မဲပေးတဲ့စနစ်တွေဘာတွေပါထက်လို့ရတယ်ကျွန်တော်အဲ့ကဥစ္စာစောစောပိုင်းကလေးကကျွန်တော်တို့ဆောင်းပါးတစ်ပုဒ်ရေးဘူးပါတယ်ဆိုတာကတကယ်လို့များလက်ခွဲစရာကြုံလာခဲ့မယ်ဆိုရင်เนาะ နိုင်ငံတော်ဒီအဆုံးဖြတ်တစ်ခုဟာတိုင်ဖြစ်နေတယ်ဆိုရင်နိုင်ငံတော်သမရသည်အပေါ်မဲအနိုင်မဲပေး၍ဆုံးဖြတ်နိုင်သည်ဆိုတဲ့ဟာမျိုးပေါ့ဆိုတော့နိုင်ငံတော်သမရကနှမဲပေးနိုင်တယ်ဆိုတဲ့ဟာမျိုးပေါ့ဒါကျွန်တော်တို့လုပ်လို့ရတယ်ထွတ်တော်ရဲ့လွတ်တော်ရဲ့ဟိုပါပဲလုတ်ပိုင်ခွင့်မယ်ဆိုတော့ပြောချင်တာကဥတ္တမအောင်တန်းပြောတာမှန်တယ်တို့တော့ကျွန်တော်တို့အဲ့ဒီလုတ်ပိုင်ခွင့်ဟာလွတ်တော်လက်ထဲမှာခင်ဗျာအဲ့ဒါကြိုက်တဲ့တာဝန်တွေကိုလည်းကာလုံရဲ့တာဝန်တွေကိုလည်းကြိုက်တာပေးလို့ရတယ်နော်ဆရာတို့များဆိုဆိုရင်တို့မဟုတ်ဘူးဆိုတော့ကျွန်တော်ပြောချင်တာပါ
။ဆရာဦးတမောင်တန်ဆက်ပါဦးခဏဆရာသမ
ားတို့။ဟုတ်ဒီဘုရားအဖြစ်တော့ကျွန်တော်ဆရာကြီးဦးရွှေအောင်အသုံးလုံးနဲ့အသုံးလုံးလေးကိုယူပြီးသုံးနေပါလေ။သူကများတော့ဖြစ်သူရေးလို့ရှိရင်အတတ်တူတူပြုတယ်အဲ့လိုရေးတတ်ပါတယ်။အဲ့ဒီလိုပဲအာနာတူတူပြုရင်တော့ကျွန်တော်တန့်ဖတ်တော်ကိုမချက်စေချင်ဘူးအဲ့ဒီကဏ္ဍမှာ။နော်။ဘာလို့လဲဆိုရင်ဒီမိုကရေစီကိုယူရတယ်ဆိုတာအာနာတူတူပြုတာကဒီပို့ပြီးတော့ဝေးအောင်အာနာတူတူမပြုဖို့အာနာကိုဥမတီဖို့ဒါမှဒီမိုကရေစီအရွေးကပို့ပြီးကောင်းပါပဲ
ဟုတ်ကဲ့
အဲ့တော့ဒါတက်ကြလည်းကောင်းတယ်လို့ထင်တယ်ပေါ့နော်ဆိုတော့အဲ့ဒီအတွက်ကြောင့်မလို့တော့ကျွန်တော်ကစုတ်တာကိုပဲကျွန်တော်လိုချင်ပါတယ်ချဲ့တာကိုမလိုချင်ဘူ
း
အခုအချိန်လေးဒီသိတ်ကိုဟိုကျွန်တော်တို့ဟိုဘယ်လိုပြောလဲတဆုံးတရာတော့သဘောတူညီရရဖြစ်တဲ့အခြေအနေမျိုးဖြစ်နေကြောင်းနိုင်ကောင်းတယ်။ဘာလို့လဲဆိုတော့2008ကိုရေးတုန်းကနော်လူတွေအားလုံးပါဝင်ခဲ့တဲ့ဆိုပေမဲ့လို့ပြည်သူလူထုကရွေးကောက်တင်ရောက်ထားတဲ့ကိုယ်စားလှယ်တွေကိုအားနဲ့အောင်လုပ်ပြီးတော့ကျွန်တော်တို့ဆောင်ရွက်ထားခဲ့တာဖြစ်တယ်ပေါ့နော
်။ဟုတ်ကဲ့
။ဆိုတော့ဒါကြောင့်မို့လို့အခြေအနေလေးတွေကိုဒီအခြေအနေကနေပို့ပြီးချဲ့တဲ့ဟာမျိုးတော့တပ်မတော်နဲ့ပတ်သက်ရင်ကျွန်တော်သဘောမတူပါဘူး။မတည်ဘူးလို့ထင်တယ်ဒီမိုကရေစီအတွက်
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့ဒါကတိုင်းပြည်အတွက်တိတ်ရေးကြီးတဲ့ကောင်းစဉ်ကြောင့်လို့ကျွန်တော်ထင်ပါတယ်ဆွေးနွေးကြရည်လည်းအများကြီးပဲစဉ်းစားကြရည်လည်းအများကြီးပဲကျွန်တော်တို့ပါရှိနေပါတယ်လက်ရှိတော့အချိန်ကန့်သက်ရတဲ့လောက်ပဲကျွန်တော်တို့ခဏရပ်ထားကြအောင်ပါပါဝင်ဆွေးနွေးပေးတယ်ဦးရထွန်းဦးတမောင်တန်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါ
ဒီပေါ်တို့လည်းဒီတို့တော်ကိုယ်စားလှယ်ဟောင်းဦးရထွန်းမြမရေးလာသူသူတည်တည်ဦးတမောင်တန်းတို့ဆွေးနွေးသွားကြတာပါကိုဗစ် -19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီရာဖြင့်ပုံစံပြောင်းလဲထိုးလင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်နေမြန်ခန်းတွေကိုအင်ကာကဒိုင်းလိုင်းလိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ရေဒီယာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။တော်ရရှင်များရှင်အင်ကာနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးသတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်ရှင်။American အခြေစိုက် Pfizer ဆေးကုမ္ပဏီကနိုင်ငံတွင်းပြည်နယ်လေးခုကိုစမ်းသပ်ဆဲ COVID-19 ကာကွယ်ဆေးသည်ပို့ဆောင်တဲ့အစီအစဉ်ကိုစတင်စမ်းသပ်ပြုလုပ်လိုက်ပါတယ်။ COVID-19 ကာကွယ်ဆေးကိုပို့ဆောင်ရမှာအေးခဲထားတဲ့အနေအထားနဲ့တည်ဆောင်ရမှာမို့ဆေးဖြန့်ဖြူးရမှာအခက်အခဲတွေရှိနေပါတယ်။ Pfizer ကစမ်းသပ်နေတဲ့ဒီကာကွယ်ဆေးက90ရာခိုင်နှုန်းထိရောက်မှုရှိတာကိုကနဦးစမ်းသပ်မှုအချက်လက်တွေကဖော်ပြနေပါတယ်။အခုစမ်းသပ်ဆဲ COVID-19 ကာကွယ်ဆေးကို Rhode Island, Texas, New Mexico နဲ့ Tennessee ပြည်နယ်တွေကိုပေးပို့သွားမှာဖြစ်ပါတယ်။ပီရူးနိုင်ငံကဗဟိုဝါဒီပါတီတစ်ခုဖြစ်တဲ့ Purple Party ရဲ့ဥက္ကဋ္ဌဖြစ်သူ Francisco Sagasti ပီရူးကွန်ဂရက်စ်ဥက္ကဋ္ဌဖြစ်တင်မြောက်ခံရပြီးတဲ့နောက်မှာပီရူးနိုင်ငံရဲ့သမ္မတဖြစ်လာမှာဖြစ်ပါတယ်။ပီရူးနိုင်ငံမှာလောလောဆယ်သမ္မတမရှိသလိုဒုတိယသမ္မတလည်းမရှိတာကြောင့်ကွန်ဂရက်စ်လွှတ်တော်ရဲ့ဥက္ကဋ္ဌဖြစ်သူကသမ္မတအဖြစ်တာဝန်ယူရမှာဖြစ်ပါတယ်။ Francisco Sagasti သမ္မတဖြစ်လာမယ်ဆိုရင်ပီရူးကွန်ဂရက်စ်လွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌ Mirata Vasca ကွန်ဂရက်စ်ကိုဦးဆောင်ရမှာဖြစ်ပါတယ်။နိုဝင်ဘာ၈ရက်နေ့ကကျင်းပတဲ့မြန်မာအထွေထွေရွေးကောက်ပွဲမင်းဆန္ဒနဲ့အများစုမှအနိုင်ရထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုတရုတ်သမ္မတရှီကျင်းဖင်ကတနင်္လာနေ့ကဝမ်းမြောက်ကြောင်းသွန်လှောင်းပြပခဲ့ပါတယ်။ဒီနေ့ဟာတရုတ်မြန်မာတန်တမန်ဆက်ဆံရေးအနှစ်80ပြည့်ခဲ့ပြီဖြစ်သလိုကိုဗစ် -19 ကရောဂါဖြစ်ပြီးနောက်ပိုင်းအခက်အခဲပေါင်းစုံကိုနှစ်နိုင်ငံအတူတကွကြုံဖြတ်ခဲ့ကြတဲ့ဆွေမျိုးပေါက်ဖို့ဆက်ဆံရေးတိစောက်ခဲ့ကြတယ်လို့သုံးဝန်လွှာမှာဖော်ပြထားပါရဲ့ရှင်။တော်ရရှင်များရှင်အင်္ဂါနေ့ညပိုင်း VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE ကိုအားပေးနာဆင်နေတဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသခင်အောင်ပါ။
This program has come to you from the Voice of America, Washington.